Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 12ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925 30နဲ့ POA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနှောင်းလောက်ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆက်ရမယ့်သတင်းတွေမှာတော့အမေရိကန်ဆူရလုပ်ငန်းတွေနောက်ကျရင်ရပ်ဆိုင်မဲ့ခြင်းတွေကိုရှောင်ရှားနိုင်မှုလွတ်တော်ကိုယ်စားလှယ်ကြားမူအားဖြင့်သဘောတူညီချက်ရရှိသွားပါပြီကရပြည်နယ်လွယ်ကောင်မြတ်မှာဗိုလ်ချုပ်အောင်ဆန်းချီကိုဆက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကဘာဘာချီဆန်းနေတော့နှိမ်နှင်းလိုက်ပါတယ်ဒီလိုထိတ်ကန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်ဆန့်စင်နဲ့တူညင်ညာပေးမှာပါ
ကောင်းပါပြီရှင်ဒီကနေ့ချောက်တဲ့82နှစ်မြောက်ပြည်ထောင်စုနယ်မှာမြန်မာအပါအဝင်တိုင်းရင်းသားအလုံးလှူလာနေတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့ဘယ်လိုအခက်အခဲအသားစီတွေရှိနေပါသလဲ
တကယ်တမ်းနိုင်ငံမှာပြည်သက်စစ်မှုတောင်းလောင်းနေတာလေစစ်မှန်တဲ့ Federal စနစ်ကိုမတည်ဆောက်နိုင်ဘူးဖြစ်ပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူသောက်သားမျိုးညွန်ပါရှင်အပြည့်စုံကိုတော့မကြခင်ကြာမှာပါဒါအပြင်ကြရားပြည်နယ်လွိုက်ကောမြို့မှာပို့ချုပ်ကျေးရုပ်စိုက်ထိုးတဲ့အပေါ်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဖက်ကအကြမ်းဖက်နေနေတဲ့တွင်မတ်လမှာကျင်းပမယ့်ရန်ကုန်စီပင်ဖို့ကော်မတီဝင်အဖြစ်မြန်မာမယ်ဆက်ကြဝလာတက်တက်ထွန်ဝင်ပြန်ရတဲ့အကြောင်းရင်းတွေကိုမင်းမြန်တင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့ဒိုင်လီလိုင်းရှင်နေခန်းကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မအီတန်းစင်တို့ကပြောပြပေးကြပါအောင်ရှင်
။ဒီသတင်းပတ်ကမှအမေရိကန်ဆူရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုအစိုးရ30ဆွေးနွေးညီနက်နေကြတဲ့လွတ်တော်ကိုယ်စားလှယ်ကြားမူအားဖြင့်သဘောတူညီချက်ရရှိသွားပါပြီ။သဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားလှယ်လူစုရှင်ကြားထုတ်မပြောရင်မလဲမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့ဒတိုင်းဆောက်ဖို့ဒေါ်လာ1.4 ဘီလီယံကိုပါဝင်ကြောင်းလည်းလွတ်တော်တာဝန်ရှိသူတွေကပြောပါရယ်။နယ်စပ်ခေတ္တမှာစောင့်ကြည့်စစ်ဆေးတဲ့နည်းပညာတွေကိုမြင့်တင်ဖို့အခက်အခဲရရှိရတဲ့လူသားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးဖို့တွေလည်းထည့်သွင်းထားတာပါ။သမ္မတဒေါ်နယ်ထရန့်ကတော့နယ်စပ်မှာဒတိုင်းတည်ဆောက်ဖို့ဒေါ်လာ 5.9 ဘီလီယံတောင်းခံထားတာလာနေချေရှိနေပါပြီ။တိုက်ခိုက်ဒီမိုကရေစီကတော့သမ္မတရဲ့အစီအစဉ်ကဖြုံးတိရရောက်ပြီးတိရမှုမရှိကြောင်းပြောဆိုထားတယ်လို့ဒတိုင်းကာဝအသုံးစီစာနေဆက်လုံရေးတူးမြင့်မဲ့အစီအစဉ်တွေကိုသာလက်ခံထားပါကိုလိုဂျင်နာတွေကိုတော့အားလုံးရနိုင်မှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးကိုသာရွေးချယ်ရမှာဖြစ်ကြောင်းလဲဆွေးနွေးညှိနှိုင်းနေတဲ့လွတ်တော်ရေးရာကော်မတီဝင်ဒီမိုကရက်ကိုယ်စားပက်ထရစ်လီကပြောပါတယ်နေဒလန်သဘောတူညီချက်ကိုသမ္မတထရန့်လက်မှတ်ရေးထိုးတည်ပြမလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့သမ္မတထရန့်ဆိုတာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအရလက်တလုံးညှိနှိုင်းမှုတွေကိုသမ္မတကထောက်ခံလိမ့်မယ်လို့ယုံကြည်ရအကြောင်း Republican Party ထက်လွတ်တော်အမတ် Richard Shelby ကပြောဆိုထားတာပါဆွေးနွေးညှိနှိုင်းမှုတွေမှာပါဝင်တဲ့နောက်ထပ် Republican ထက်လွတ်တော်အမတ်တူဖြစ်တဲ့ Shelly Moore Captio ကလည်းအကောင်းမြင်သဘောထားရှိပေမဲ့နောက်ဆုံးထွက်ပေါ်လာမယ့်အသေးစိတ်ကိုသတိထားစောင့်ကြည့်သွားမယ်အကြောင်းလည်းပြောဆိုထားပါတယ်
အမေရိကန်မက္ကဆီကိုနယ်စပ်အယ်ပါဆိုမြို့မှာမက္ကဆီကိုနယ်စပ်တိုင်းဒီဆောက်ရေးသမ္မတထရမ့်မင်းကူပြောနေတဲ့တချိန်တည်းမှာကိုပဲထရမ့်လူအုံနဲ့မလန်မကန်ပြည်နယ်အရောက်အကွာမှာတော့တိုင်းကာမယ့်စီစဉ်ကိုကန့်ကွက်တဲ့ခြိတက်ဆန္ဒပြတဲ့သူတွေရှိနေပါတယ်။2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းဝင်ပြီးရွေးခံမှုစဉ်းစားနေတဲ့အယ်ပါဆိုမြို့ကလွှတ်တော်မဟောင်းဗီတိုအိုရော့ကကန့်ကွက်ခြိတက်ပွဲကိုဦးဆောင်တာပါ။ရီယိုဂရန်ဒေမြစ်ပေါ်တက်တဲ့မှာကြီးမားလှပတဲ့တိုင်းဒီကနေ့မှာစပြီးတော့ဆောက်ပြီးဆိုပြီးတော့မက္ကဆီကိုနဲ့အမေရိကန်ကိုချားထားတဲ့မြစ်တလျှောက်တိုင်းကာဘိုးကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကကြေညာခဲ့ပါတယ်။တိုင်းကိုပြည်အောင်ဆောက် Finish the Wall ဆိုတဲ့အဖြစ်အောင်စလုံးကြီးကိုအနီအောင်ဆိုင်းဘုတ်ပေါ်မှာရေးပြီးတော့ချိတ်ဆွဲထားတာကိုထရမ့်ရဲ့မင်းကိုပြောတဲ့နေရာမှာတွေ့နိုင်ပါတယ်။နောက်ရက်ပိုင်းတွင် February 15ရက်နေ့မတိုင်ခင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ခေတ္တရပ်ဆိုင်ရမယ့်အရေးမကြုံရအောင်လို့နေဆက်လုံကြွေအသုံးစိတ်ကိုလွှတ်တော်မှာဆွေးနွေးဆုံးဖြတ်ရတာမှာဖြစ်ပါတယ်။သမ္မတထရမ့်တောင်းဆိုနေတဲ့တိုင်းကာစီဒေါ်လာ 5.9 ဘီလီယံအတည်ပြုရေးကိစ္စကအထူးကော်မတီဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားအဓိကဆွေးနွေးနေကြတဲ့ကိစ္စလည်းဖြစ်ပါတယ်
။အမေရိကန်ယာယီကာဝေးဝင်ကြီးပက်ရှန်နန်ဟာဒီကနေ့ပဲယူရိုနိုင်ငံကိုတွားရောက်ပြီးအမေရိကန်တပ်မှုတွေနဲ့ဆွေးနွေးဖို့ရှိတယ်လို့ယူရိုနိုင်ငံကအမေရိကန်တပ်ဖွဲ့နဲ့ပတ်သက်လို့လည်းယူရိုကောင်းဆောင်နေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။ယူရိုလုံခြုံရေးတပ်ဖွဲ့တွေကိုအကြံပေးဖို့နဲ့လက်ချင်ပေးဖို့လက်တလုံးယူရိုနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 9,200 လောက်ရှိနေပါတယ်။အမေရိကန်တပ်ဖွဲ့တွေကယူရိုနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုထိန်းချုပ်ခဲ့တဲ့ IS ဆွေးရောက်တွေကိုနှိမ်နှင်းမှု2014ခုနှစ်ကစတင်ကျူးပန်းခဲ့ပြီးနေမြေတော်တော်များကိုတော့အမေရိကန်ဦးဆောင်တဲ့လေကြောင်းထိုးစစ်တွေနဲ့အတူယူရိုတပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့တာပါ။ဝန်ကြီးရှန်နန်ကတော့ယူရိုဆွေးရောက်ရဲ့ဖိတ်ကြားချက်နဲ့အမေရိကန်တပ်ဖွဲ့တွေရောက်ရှိနေတာကိုထပ်မံပြောကြားလိုကြောင်းနဲ့ယူရိုလုံခြုံရေးစွမ်းရည်တိစောက်ရေးဟာအမေရိကန်ရဲ့အကျိုးစီးပွားဖြစ်တဲ့အကြောင်းလဲခီးစဉ်မှာလိုက်ပါသွားတဲ့သတင်းဒေါက် တွေကိုပြောကြပါရဲ့ဒီလူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံရေးပြည်အားတွေကိုသိရှိလိုကြောင်းနဲ့ဒါတွေအလုံးကိုလည်းရှေ့နာကအစီအစဉ်တွေမှာထည့်သွင်းစဉ်းစားနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအိန္ဒိယအယူရနိုင်ငံကိုစောင့်ကြည့်နိုင်ဖို့အမေရိကန်တပ်ဖွဲ့ယူရနိုင်ငံမှာရှိနေဖို့အရေးကြီးတဲ့အကြောင်းဒီလဇမ်းမိုက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုထားတာကိုတော့ယူရခေါင်းဆောင်တွေမချေမနှက်ဖြစ်ခဲ့ကြပါရဲ့ဒီသတင်းပတ်သက်ဘယ်ဂျီယံနိုင်ငံပရက်ဆန်မျိုးကမြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုးကာဝေးဝန်ကြီးရဲ့စီရူပွဲတက်ရောက်ဖို့ရှိနေတဲ့ယာယီကာဝေးဝန်ကြီးရှန်နန်ဟာယူရနိုင်ငံခီးစဉ်မတိုင်ခင်အာဖဂန်နိုင်ငံကိုလည်းခီးတစ်ထောက်ဖြစ်ဝင်ခဲ့ပါရဲ့
ယူရနိုင်ငံရဲ့နယ်နိမိတ်ချင်းထိဆက်နေတဲ့ IS Islamic စစ်သွေးကြအဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့ Syria တပ်ဖွဲ့တွေအမြင့်ပြတ်တိုက်ထုတ်နိုင်မှုအနည်းကလာပြီးဖြစ်ပါတယ်။ Syria ရှိပိုင်း Deir al-Zor ပြည်နယ် Bekaa မြို့တော်ဝိုင်းနေမြေတော်များကိုပြန်လည်သိမ်းပိုက်ထားပြီးလို့ Guard ဦးဆောင်တဲ့ ISNG ရဲ့ညွှန်ပေါင်းဖွဲ့ဖြစ်တဲ့ Syria Democratic တပ်ဖွဲ့ SDF ကတင်းနာနေတယ်လို့ပြောပါတယ်။ IS စစ်သွေးကြတွေကအရဲသားတွေကိုလူသားတိုင်းလူလိုသုံးချပြီးတော့ Syria တပ်ဖွဲ့တွေရဲ့စစ်စင်ရေးတွေရှေ့မတိုးနိုင်အောင်ဟန်တာမှာကိုစွန့်မိတယ်လို့ SDF ပြောခွင့်ရ Mustafa Bali ကပြောပါတယ် SDF ရဲ့ထိုးစစ်တွေနှောက်နှေးစီဖို့အတွက် IS တွေကြတဲ့ဘက်ကအလစ်တိုက်ခိုက်တာတွေရှိတယ်လို့လည်းအစိုးရစစ်တပ်ကပြောပါတယ်တချိန်လုံးကတော့ IS အဖွဲ့က Iran နဲ့ Syria နိုင်ငံတွင်းကနေမြေအများပြားကိုသိမ်းပိုက်ထားခဲ့ပေမဲ့လည်းပြီးခဲ့တဲ့နှစ်နည်းငယ်အတွင်းနိုင်ငံတကာတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အခုချိန်မှာအင်အားလျော့နေလာနေပြီဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကြရပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချီရုပ်ဆက်ထုခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေပေါ်ဒီနေ့မှာတော့လုံလင်းရဲတွေကရောဘတ်ကြီးစံတွေသုံးနှိမ်နင်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်တွေမှာတော့ဆန္ဒပြဝဲတွေအတွင်းဖက်စစ်ခံရတဲ့တကြွလှရှာသူကရင်နီလူငယ်တွေပြန်လွတ်ပြေးရေးပါဝင်ပြည်နယ်ဆွေရကဗိုလ်ချုပ်အောင်ဆန်းရုပ်ဆက်ထုခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရဲ့လူအထက်ကိုရက်တဖို့ဝင်တွေကရောဘတ်ကြီးစံတွေသုံးပြစ်ခတ်နှိမ်နင်းမှုကြောင့်ထိရိုက်ဒဏ်ရာသူ20ထက်မနည်းရှိတဲ့အကြောင်းနဲ့တကြွလှရှာသူတွေကစီရင်ထုတ်ပြန်ခဲ့တာပါအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့တပ်ပုံတွေမှာတော့မျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူထွက်တံရပုံတွေကိုလည်းတွေ့ကြရပါတယ်။ဘူဂျုံဆန်းရုပ်ထု site တွေကိုကြားပြည်နယ်ဆွေရကပြီးခဲ့တဲ့နှစ်ကလေးကစီစဉ်ခဲ့ပေမဲ့ကောက်ကွက်မှုတွေကျင်းပရပြီးနောက်အစီအစဉ်ကိုစံငန်ထားခဲ့ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့မှာ site တွေကဆန္ဒပြပွဲတွေလည်းတချို့ပြန်ပေါ်ပေါက်လာခဲ့တာပါ။အစောပိုင်းဆန္ဒပြပွဲတွေအတွင်းဖက်စီအေးအေးခံရသူ83ဦးထိရှိနေပြီဖြစ်တဲ့ကြောင်းလည်းငွေအချင်းသားများကူညီဆက်ဆောင်ရေးတင်မြန်မာနိုင်ငံကဒီနေ့ပဲကြီးညာချက်ထုတ်ပြန်ထားပါတယ်။82နှစ်ပြည့်ပြည်တော်စုနေထိမ့်မက်ပြည့်မြန်မာနိုင်ငံတဝန်းကျင်းပနေချိန်မှာပဲနှိမ်နင်းမှုတွေကြုံခဲ့ရတာပါ။ငွေအချင်းသားများကူညီဆက်ဆောင်ရေးအသင်းရဲ့ကြီးညာချက်မှာတော့ညဉ့်ဉန်းစွာဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတဲ့လုပ်ရက်တွေကိုရှောင်ကျဉ်မှုနဲ့ဒီမိုကရေစီအစိုးရတရားအနေနဲ့တွဲဆုံဆွေးနွေးဖြေရှာဖို့တိုက်တွန်းထားတယ်လို့တိုင်းရင်းသားတွေရဲ့ဆန္ဒသဘောထားတွေကိုနားလည်အောင်ကြိုးပမ်းမှုနဲ့အမျိုးသားပြန်လည်တင်းမြဲရေးကိုရှေ့ရှုဖို့လည်းတိုက်တွန်းထားပါတယ်။ကြရပြည်နယ်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထု site တွေကိုငင်းငင်းချင်းချင်းကန့်ကွက်ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းမှုတွေဖက်စီရေးယူမှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန္ဓုလပန်းညံမှာလည်းတက်ကြွလှရှာသူတွေနဲ့လူမှုအင်အားရာနဲ့ချီပြီးဒီကနေ့ပဲစုဝေးဆန္ဒပြခဲ့ကြပါတယ်။
အင်္ဂါနိုင်ငံ New Delhi မြို့ကဈေးတက်တာရဲ့တဲခိုကန်းအင်္ဂါနေ့အာယုံမတက်ခင်ချိန်မှာမိလာမှုဖြစ်ပွားခဲ့တာကြောင့်လူ18ယောက်သေဆုံးပြီးတော့မြန်မာမျိုးသမီးတစ်ယောက်အပါအဝင်လူ4ယောက်ထဏ်ရာရတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လူကျက်တဲ့ New Delhi မြို့လေပိုင်းက Hotel Albert Palace မှာအပေါ်တက်တထလုံးမိလောင်ခဲ့တာကိုတဲပုံတွေမှာတွေ့နိုင်ပါတယ်။တဲခိုကန်းမှာနေတဲ့သူတွေအိမ်နေတဲ့ချိန်မှာမိလောင်ခဲ့တာဖြစ်ပြီးတော့ကော်ရီဒါလျှောက်လမ်းတစ်လျှောက်သူသားပြားတွေရှိနေခဲ့တဲ့အတွက်ဒီလျှောက်လမ်းကနေတဆင့်လူတွေပြေးထွက်ဖို့မရခဲ့တဲ့အကြောင်းမိသက်သမားတယောက်ကသတင်းထုတ်ကိုပြောပြပါတယ်။မိသက်ကအနည်းဆုံး25ဆီကမိသက်သမားတွေနိုင်ပေါင်းများစွာကြိုးစားပြီးနောက်ပိုင်းမိငိမ့်နိုင်ခဲ့ပြီးတော့လူ35ယောက်ကိုလည်းကယ်တင်နိုင်ခဲ့တယ်လို့နယူးဒီလီမိသက်ကြီးကပြောပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုတော့ခုထိသေချာမသိရသေးပါဘူး။ဒီပတ်ဝန်းကျင်တဝိုင်းမှာတဲခိုကန်းတွေဈေးဆိုင်တဲ့ရုံးခန်းတွေရာနဲ့ချီရှိသလိုဈေးဝယ်သူခီးသွားရင်းနဲ့လည်းလူကြည့်ကြတဲ့နေရာလေးဖြစ်ပါတယ်
။အမေရိကန်နဲ့ထိုင်းနိုင်ငံတို့ရဲ့နှစ်ပတ်လည်ရွှေမြောက်ပူးတွဲစည်းရေးလေ့ကျင့်မှုအစီအစဉ်ကိုဒီနေ့ပဲထိုင်းနိုင်ငံမှာစတင်ဖွင့်လှစ်လိုက်ပါတယ်။အာရှပစိဖိတ်ဒေသအတွင်းအကြီးဆုံးစည်းရေးလေ့ကျင့်မှုဖြစ်မြန်မာနိုင်ငံအပါအဝင်ဒေသတွေကနိုင်ငံပေါင်း29နိုင်ငံကကိုယ်တိုင်ရောအကဲကတ်တွေဖြစ်နေပါပါဝင်ကြမှာလည်းဖြစ်ပါတယ်။ အမေရိကန်တပ်ဖွဲ့ဝင်4500လောက်နဲ့ကြီးရီပူးတွဲစီးရီလက်ချက်မဲ့အစီအစဉ်မှာတော့ဂျပန်တရုတ်အိန္ဒိယတောင်ကိုရီးယားစင်ကာပူအင်ဒိုနီးရှားနဲ့မလေးရှား9နိုင်ငံလည်းပါဝင်ကြမှာပါထိုင်းနိုင်ငံမြောက်ပိုင်းပီဆနလုတ်ခဲန်ကဒီကနေ့ကျင်းပတဲ့အခမ်းအနားမှာတော့1982ခုနှစ်ကစတင်ကျင်းပလာခဲ့တဲ့နှစ်စဉ်ပူးတွဲစီးရီလက်ချက်မှုရာပူပေါင်းဆောင်ရွက်မှုတွေနဲ့စစ်စင်ရေးတွေမှာလက်တွဲဆောင်ရွက်နိုင်စွမ်းတွန်းမြင့်သွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲအမေရိကန်တန်ရုံးယာယီတာဝန်ခံပီတာဟေးမွန်ကပြောဆိုလိုက်ပါတယ်ဖေဖော်ဝါရီလ22ရက်နေ့ထိလေ့ကျင့်သွားမယ့်အစီအစဉ်တွေမှာတော့စစ်မြေပြင်တင်တဲ့လူသားချင်းစာနာမှုအကူအညီနဲ့ကပ်ဘေးအနေနဲ့ကယ်ဆယ်ရေးတင်တဲ့ပို့ချတာတွေလည်းပါဝင်မှာဖြစ်ပါတယ်။ရေချောင်းဆိုင်ရာလုံခြုံရေးယောဂကပ်ဘေးချင်းချောင်းမှုအနေနဲ့ကနေအကာအကွယ်ပေးနိုင်ရေးကြီးမားတဲ့ကပ်ဘေးအနေတွေကိုတုံ့ပြန်ဖြေရှင်းနိုင်ရေးအစီအစဉ်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းလဲအမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပူတွဲစီရေးလေ့ကျင့်မှုအစီအစဉ်စတင်ဖွင့်လှစ်တဲ့ထိုင်းနိုင်ငံကဒီကနေ့အခမ်းအနားမှာတော့ထိုင်းကာဝေးဦးစီးချုပ်ဘိုချိုကြီးပွန်ပီဖက်ဘာယာဆရီနဲ့အမေရိကန်ကြီးတက်ကဒုတိယဘိုချိုကြီးဂဲရီချေဗော့စကီတို့လည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်။
ဘာရိန်နိုင်ငံကအလို့ရှိနေသူဖြစ်ထိုင်းနိုင်ငံမှာ2လကြာဖမ်းဆီးထိန်းသိမ်းခံရတဲ့ဘာရိန်နိုင်ငံသားဖလုံးသမားဟာဒုက္ခတွေဖြစ်ခိုးလုံနေတဲ့အော်စတြေးလျနိုင်ငံကိုပြန်ရောက်သွားပါပြီ။ဘန်ကောက်ကနေလေယာဉ်နဲ့ဒီကနေ့မနက်ပိုင်းမှာကိုပဲမဲလ်ဘုန်းမြို့ကိုရောက်လာတဲ့ Hakim El Arabi ကိုတော့ဘရောင်းမှာတယောက်ထဲလမ်းလျှောက်ရမလို့ဆိုတဲ့ဖလုံးပွဲမှာဆိုးလို့ရှိတဲ့သချင်းနဲ့ခင်မင်သူတွေကဝိုင်းဝန်းကြိုဆိုခဲ့ကြပါတယ်။အော်စတြေးလျဝန်ကြီးချုပ်Scott Morrison အပါဝင်နိုင်ငံတကာကအပြင်းထန်ဖိအားပေးခံရပြီးတဲ့နောက်နေရရင်ပြန်ပို့ရေးကြားနိုင်မဲ့တရားရေးလုပ်ငန်းတွေကိုထိုင်းနိုင်ငံကရပ်ဆိုင်းပြီးတော့ပြန်လုပ်ပေးလိုက်တာလည်းဖြစ်ပါတယ်။အသက်အစိတ်အရွယ်ဘာရင်းဘောလုံးသမားကတော့ဒုက္ခတွေအဖြစ်ခိုးလုံနေတဲ့ Australia နိုင်ငံသားသူ့တိုင်းပြည်ဖြစ်ကြောင်းနဲ့ချစ်မဲ့နွေရဲ့အကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းဘန်ကောက်မြို့ကိုဇနီးဖြစ်သူနဲ့ကြားရေးဆက်ခရီးရောက်လာတဲ့ LRIB ကိုတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုဖမ်းဆီးပေးဖို့အကြောင်းကြားထားတဲ့ဗာရင်းနိုင်ငံရဲ့တောင်းခံချက်အရထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူကတော့အားရနေဦးလှုပ်ရှားမှုတွေကြုံခဲ့ရတဲ့ဗာရင်းနိုင်ငံမှာ2017ခုနှစ်တုန်းကရေစကန်တစ်ခုကိုတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ဗာရင်းအာဏာပိုင်တွေကအရေးယူထားရလဲဖြစ်ပါတယ်။2014ခုနှစ်မှာအော်စတြေးလျနိုင်ငံကိုထွက်ပြေးပြီးတော့ဒုက္ခတွေဖြစ်ခိုးလုံနေတဲ့ဘောလုံးသမားကတော့နေရပြန်ပို့ခွင့်ရရမယ်ဆိုရင်ညှဉ်းပန်းနှိပ်စက်ဖမ်းဆီးခံရမှာဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ရပါ
ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မအီတန်စင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ်ဒီကနေ့ကျရောက်တဲ့82နှစ်မြောက်ပြည်ထောင်စုနေမှာမြန်မာအပါအဝင်တိုင်းရင်းသားအားလုံးလှူလာနေတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအဓိကကြာနေတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုမဆောင်ရွက်နိုင်သေးရင်လည်းပဟိုချုပ်ကန့်မှုကိုလျှော့ချပြီးပြည်နယ်ရဲ့လုပ်ပိုင်ခွင့်ကိုပိုပေးဖို့လိုအပ်နေတဲ့အကြောင်းနိုင်ငံရေးကောင်ဆောင်တွေကသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့82နှစ်မြောက်ပြည်တော်စုနှစ်အခမ်းအနားတွေကိုမြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်내အနှံ့ကမြို့ကြီးတွေမှာကျင်းပဆောင်ရွက်နေချိန်မှာဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ကိုအခြေခံတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုရေးကိုတောင်းဆိုသူတွေကဒါဟာပြတ်ရုပ်တက်တဲ့အဖြစ်ဝေဖန်တာတွေရှိနေပါတဲ့တိုင်းရင်းသားပြည်သူတွေလူလားတောင်းဆိုနေတဲ့စစ်မှန်တဲ့ပြည်တော်စုတည့်ဖြစ်ပေါ်ရေးနဲ့ပတ်သက်ပြီးလက်ရှိအာဏာရပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားအမြင်ကိုအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာတော့လူမျိုးကြီးဝါဒါရောတော့လူမျိုးငယ်အဖြစ်ဆွဲတန်နေဝါဒါရောဒီအစုံနှစ်ဖက်လုံးကိုရှောင်ရှားနိုင်မှာကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုပေါ်ထွန်းနိုင်မယ်အဲ့ဒါမှလည်းကျွန်တော်တို့ဒီလိုအားလုံးရင်ဆိုင်နေရတဲ့တော့ကျွန်တော်တို့အုပ်ချုပ်ရေးအမားတွေနောက်ပြီးတော့ကျွန်တော်ပြည်တွင်းစစ်ပေဒုက္ခတွေအားလုံးကချုပ်ငိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဒီလိုပေါ်ဆောင်ဖို့ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းအဓိကအခန်းကပါဝင်ကြောင်းဒေါက်တာမျိုးညွန့်ကဆက်ပြောပါတယ
်လက်ရှိဖွဲ့စည်းအုပ်ချုပ်ပုံချီကဥပဒေ2008ကတော့ဒီစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုကိုးစားမပြုပါဘူးတကယ်တမ်းနိုင်ငံမှာပြည်နှင်းစစ်မှုတောင်းလောင်နေတာလည်းစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုမတည်ဆောက်နိုင်ဘူးပဲဖြစ်ပါလေခင်ဗျ။အဲဒီတော့ဒီပတ်ကြီးအုပ်ချုပ်ပုံချေခံဥပဒေကိုပြင်ဆင်မှစစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ဖြစ်မယ်။အဲ့ဒါမှလည်းပြည်နှင်းစစ်ချုပ်ငြိမ်းတဲ့နိုင်ငံရဲ့ရည်ရှိတည်တံ့နဲ့တော့ငြိမ်းချမ်းနဲ့ညီညွတ်တဲ့ပြည်ထောင်စုဖြစ်မယ်လို့ကျွန်တော်ပြောချင်ပါတယ်။
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကပြောရေးဆိုခွင့်ရှိသူဦးဆိုင်လိပ်ကတော့ပင်လုံဂတိကဝတ်နဲ့ပင်လုံစာချုပ်ရဲ့အရေးပါမှုကိုအခုလိုပြောပါတယ်
ဒီနေ့ဒီချိန်မှာပြောပြောနေရဲ့ပင်လုံးကတိကဝတ်ပင်လုံးစာချုပ်ကရေးမကြည့်ဘူးပင်လုံးစိတ်သက်သာရင်အရေးကြီးတယ်ဆိုတာလည်းပဲမူရင်းအဓိပ္ပာယ်နဲ့ကွဲလွဲနေတယ်မူရင်းတိုင်းသားတွေလက်ဆိုင်ကျင့်သုံးခံယူထားတာနဲ့ကသလွဲစီဖြစ်နေပါတယ်တကယ်တော့ကျွန်တော်တို့တိုင်းသားတွေရှမ်းကချင်ချင်းဗမာဘုကျော်ကဥဆောင်တဲ့ကြက်ပြတ်စုရနဲ့ပူပေါင်းပြီးတော့မှလွတ်လပ်ရေးအတူလက်တွဲယူအောင်ပြောတယ်ဒါပေမဲ့တိုင်းသားတွေဘက်ကကျတော့သူတို့ရဲ့ချီးရင်ရွယ်မူလခင်ရေးတွေသုံးဆုံးမှဆိုလို့တစ်ချက်လက်ငယ်သဘောမတူဘူးအဲဒီချိန်မှာဘုကျော်ကဗမာလူမျိုးတွေနဲ့သူဆက်နှစ်အတူကူးတွဲနေကြည့်ကြပါတဲ့အခါမတင်ဘူးဒီနေ့ဆရာမရှိဘူးဆိုလို့ရှိရင်ပြန်လည်ခွဲထွက်နိုင်တယ်အဲ့ဒီခွဲထွက်ပိုင်ခွင့်ကိုလည်းပဲဖွဲ့စည်းပုံခြေကဥပဒေမှာဆက်သွင်းရေးဆွဲပေးမယ်လို့အတိအကျမပြုတ်တယ်အားကြောင့်မို့လို့ပင်လုံးကတိကဝတ်နဲ့ပင်လုံးစာချုပ်ကကျွန်တော်သမိုင်းမှာဒါဟာချောက်ပြက်လို့မရတဲ့မော်ကုန်းတရက်လို့ပဲပြောချင်ပါတယ
်ကိုင်းသားရိဘက်ကခွဲထွက်ရေးကိုတောင်းဆိုတာမရှိခဲ့ပဲစစ်ပန်တဲ့ပြည်တော်စုတိဆောက်ရေးအတွက်ကိုတောင်းဆိုခဲ့ကြောင်းဦးဆိုင်လိပ်ကဆက်လက်ပြောဆိုပြီးလက်ရှိဖက်ဒရယ်ပြည်တော်စုတိဆောက်ရေးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
ဒီဆုံးဆွေးနွေးခြင်းကအဖြေပါပဲခင်ဗျာတပ်မတော်ရဲ့လက်ရှိအစိုးရရဲ့တိုင်းနာကောင်းဆောင်တွေသုံးဖက်သုံးတန်းကျွန်တော်တို့တွေ့ဆုံဆွေးနွေးပြီးတော့မှဖက်ဒရယ်လမ်းကြောင်းရောက်အောင်ပြည်ထောင်စုဆိုတဲ့သဘောတဘာဝကိုခြုံငုံမိအောင်ပြန်လည်ပြီးတော့မှနိုင်ငံရေးရဆွေးနွေးရပါမယ်အဲ့ဒီဆွေးနွေးလို့ရတဲ့အချက်ပေါ်ချေခံပြီးတော့မှဖွဲ့စည်းပုံအဖြစ်သို့ပြီးမဟုတ် 2008 ပြင်ဆင်ရေးပေါ့နော်လုပ်ဖို့ကိစ္စကိုမလွဲမသွေလုပ်ရပါလိမ့်မယ်
ရခိုင်မျိုးသားပါတီ ANP ရဲ့အထွေထွေအတွင်းရေးမှူးဦးလာစောက
ကျွန်တော်တို့ငယ်ငယ်တုန်းကပြည်ထောင်စုနဲ့ဆိုတာကိုတကယ်တမျက်တနှုတ်တန်ဖိုးထားလာတယ်ခုဒီမိုကရေစီပွင့်လင်းတဲ့အကြမ်းမှာပြည်ထောင်စုနဲ့တွေကပိုပြီးတန်ဖိုးမဲလာတယ်လို့ကျွန်တော်ခံစားလာရတယ်ဘာလို့ဆိုလက်တိပြဿနာပါဗျတိုင်းရင်းသားတွေကသဘောထားတွေကအရင်တင့်မှလာတယ်နော်ဟိုရခိုင်မှာပြဿနာဖြစ်ကရှင်မှာပြဿနာဖြစ်နော်အခုကြရမှာပြဿနာဖြစ်တယ်ဆိုတော့လက်ရှိဆိုရဲစီမံခန့်ခွဲမှုအပေါ်မှာတိုင်းရင်းသားလူမျိုးစုတွေပေါ်မှာတိုင်းရင်းသားတွေဓာတ်တွေပေါ်မှာထားတဲ့သဘောထားပေါ်မှာတော့တိုင်းရင်းသားတွေကတော့အမြင်မကြည့်ရင်တော့ဘူးဗျချမ်းပါဘောရခိုင်ပါဘောအကုန်လုံးမကြည့်ဘူးအဲ့ဒါကိုလက်ရှိဆိုရအနေနဲ့ပြန်သုံးတော့ဖို့ကောင်းတယ်အဲ့ဒီပြည်တော်စုပွဲတွေကိုဟိုမှာလို့ဒီမှာလို့ညစာစားပွဲလို့အဲ့ဒါလောက်နေတော့မရတော့ဘူ
းဖက်ဒရယ်တိဆောက်ရေးမှာ2008ဖွဲ့စည်းပုံကအဟံတားရှိနေပေမဲ့အဓိကတိုင်းရင်းသားတွေရဲ့ရပိုင်ခွင့်နဲ့ဒဏ်ထုရေးကိုဖော်ဆောင်တာဟာဖက်ဒရယ်ရဲ့အနှစ်သာရအဖြစ်ရှုမြင်ကြောင်းလဲဦးလာစောကစစ်ပြောပါတယ
်အဓိကကျွန်တော်တို့2008အဟံတားရှိတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါမဲ့2008ကိုကနေပြီးတော့ Federal စနစ်ကိုမပူပြောင်းခင်ကာလမှာကြံခိုင်ရေးပဲတက်တဲ့ NLD ပဲတက်ညွန်ပေါင်းပဲတက်တဲ့ဘသူပဲတက်တဲ့တိုင်းရင်းသားတွေကိုဥစားပေးတဲ့တိုင်းရင်းသားတွေကိုတန်ဖိုးထားတဲ့ဘိုလ်ချုပ်ကိုင်မှုတွေဆော့ချပြီးတော့တိုင်းရင်းသားတွေကိုလုပိုင်ခွင့်တွေပုံမူတိုးမြင့်ပေးရမယ်နော်အဲ့ဒါမပေးဘဲနဲ့တိုင်းရင်းသားတွေမှာရှိတဲ့ဘတ်ဂျက်ကအစလူမှုစီးပွားဖွံ့ဖြိုးမှုတွေကအစတိုင်းရင်းသားတွေကိုဥစားမပေးတိုင်းရင်းသားတွေကိုတန်းတူရခံစားခွင့်မပေးဘဲနဲ့အဲ့ဒီ Federal စနစ်ကိုသွားရတော့ဇာရုဆိုတာဖွဲ့စည်းပုံပြောင်းပါတော့ပါလို့ဆိုတာဘာမှအနှစ်တာမရှိဘူးလို့ကျွန်တော်မြင်တယ
်။နိုင်ငံတော်တမရကဒီနေ့ပေးပို့တဲ့ပြည်တော်စုနှစ်တွင်လွှာမှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဟာတိုင်းရင်းသားပြည်သူတွေနှစ်ပေါင်း90ကျော်မျှော်လင့်နေတဲ့ Democracy Federal ပြည်တော်စုအိမ်မက်ကိုလက်တွေ့ကျကျတိစောက်ပုံဖော်နိုင်အောင်ကြိုးပမ်းနေတာဖြစ်ကြောင်းဖော်ပြထားပါတယ်။တဆက်ထဲမှာပဲ82နှစ်မြောက်ပြည်တော်စုနှစ်အမျိုးသားရေးဥတီချက်900ကိုလည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
။ကိုမိုးစောတင်ပြတော်တာပါရှင်။အခုတော့ကယားပြည်နယ်လွိုက်ကော်မျိုးကဆန္ဒပြပွဲအကြောင်းတင်ပြပါဦးမယ်။ကယားပြည်နယ်လွိုက်ကော်မျိုးကကနာဟေဝံပန်းချံမှာပိုချုပ်ကြီးရုပ်စိုက်ထူခေရာနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြပွဲတွေဆက်ဖြစ်နေတာမှာဒီကနေ့မှာတော့ရဲတပ်ဖွဲ့ကဆန္ဒပြလူအုပ်ကိုရှာပါကြီးတွေတုံးပြီးတော့လူစုခွဲနှိမ်နှင်းခဲ့တဲ့အထိတင်မာမှုတွေဖြစ်ခဲ့ပြီးတန်ရာရသူတချို့လည်းရှိခဲ့ပါတယ်။ကယားပြည်နယ်အစိုးရက82ကြိမ်မြောက်ပြည်တော်စုနဲ့အခမ်းအနားကိုကနာဟေဝံပန်းချံမှာကျင်းပနေတဲ့တစ်ချိန်ထဲမှာပဲအဲ့ဒီအကြမ်းဖက်မှုနှိမ်နှင်းမှုတွေဖြစ်ခဲ့တာပါ။အဲ့ဒီနောက်ဆန္ဒပြပွဲဥဆောင်စီစဉ်သူတွေကိုပြည်내အစိုးရတာဝန်ရှိသူတွေကဒီကနေ့မှပဲတွေ့ဆုံပြီးစစ်ဆန်ညှိနှိုင်းတာတွေလုပ်ခဲ့ပြီးသဘောတူညီချက်တချို့ရရှိခဲ့တယ်လို့ညှိနှိုင်းပွဲမှာပါတဲ့ကရင်အမျိုးသားပါတီဥက္ကဋ္ဌခွန်ဘီဒူးကပြောပါတယ်အပြည့်အစုံကိုမမေခါကဆက်သွယ်မြေမြန်ထားပါတယ်
ဟုတ်ကဲ့အကိုရေဟိုဒီနေ့ဆွေးနွေးမှုရလက်ပေါ့နော်ဒီနောက်ဆုံးအစိုးရနဲ့ဝန်ကြီးချုပ်နဲ့ဆွေးနွေးမှုရလက်အခြေအနေကဘယ်လိုများရှိပါလဲရှင် ဒီကြားထဲမှာဘယ်လိုကျေးဇူးကံကွဲရတဲ့ဒီအားလုံးကိုတရားဆက်ထားတဲ့ဒီရှိတဲ့ဘောနဲ့အဲ့ဒါဒီချောက်ဆယ်ဝန်ကျင်လောက်ရှိတယ်ဗျာအဲ့ဒီလူတွေအားလုံးကိုအမှုအနေရေးပေးပြီးခုလည်းရှိပါတယ်ခင်ဗျာနံပါတ်3ကတော့ဒီကြေးကဒါကလာလိမ့်မှာပေါ့နော်ဒီတလချင်းကြီးမှာဒီကြေးဝန်ထဲမှာပေါ့နော်ဘာ၆ခံပွဲတွေဘာကံကွက်ပွဲမမလုပ်ဖို့ပေါ့နော်အဲ့လိုမျိုးပေါ့အခြေခံဖြစ်ချက်၃
company တခုရှိတယ်ဒီဖက်ကတော့ကန့်ကွက်ရတဲ့ company တရားရှိတယ်ပေါ့နော်ဆိုဒီ company ကတခြားဘောနော် chain ပြီးမှchain ပြီးမှဟိုဒီပြည့်တဲ့ company ဖြစ်တယ်ပေါ့နော်ဆိုဒီ company ကဒီကလူလာဆိုတော့ပြေမနေတယ်ဖြစ်ရတယ်နော်ဒီနေ့ကနေစတယ်ခင်ဗျဒီနေ့ကနေစမှာတလပင်းခင်ဗျတလပင်းဆိုဒီစီညီနိုင်ဖို့ဖြစ်တယ်ခင်ဗျတလပင်းပြီးမှညီနိုင်မှုရလိမ့်မယ်လို့ယူဆတာအဲ့ဒီပုံမှာမူဒီမှာဒီဒီဒီနေ့ကမူဒီကွန်ဒီတွေကတော့ပြင်မှုရပြီးဆိုရင်တော့ဒီလိုမျိုးဆိုဘာသာပြန်ကြလဲဟိုချွေးချက်ရှိပေါ်တော့လက်လျောပြရမှာပေါ့နော်အဲ့ဒါတွေတော့ပါတယ်ခင်ဗျာ
ဒီနေ့ဆန္ဒပြပွဲမှာအစိုးရဘက်ကအနှိမ်နှင်းတာမှာထိခိုက်ဒဏ်ရာရသွားတာမျိုးရှိပါတယ်အဲကျွန်တော်တို့တွေ့တဲ့လောက်တော့အယောက်20လောက်ထိခိုက်ဒဏ်ရာရသွားတယ်လို့ပြောတယ်ဒီပမာဏကလည်းနည်းနည်းများတဲ့ပမာဏဖြစ်နေတော့ဒီအပေါ်မှာဒီလူတွေနဲ့ပတ်သက်ပြီးအစိုးရဘက်ကနေပြီးတော့တစုံတစ်ခုပြန်လုပ်ပေးမယ်ဆိုတဲ့ဂရီးကဝတ်မျိုးပဲဖြစ်ဖြစ်ဒါမို့အစိုးရအနေနဲ့ဒီလူတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်တစုံတစ်ခုပြောလာတာမျိုးများရှိခဲ့ပါလားရှင့်
လောစတိကအဲ့ဒီဟိုဗလာအမတင်တိကတန်ရရတဲ့လူတွေနဲ့ပတ်သက်ပြီးမှဟိုသူ့မှာပေါ့နော်ဟိုပြောစားချင်မရှိဘူးကိနေဗလာကျွန်တော်တို့ computer ရပဲလောစတာဟိုတာဝန်ယူရမယ်လို့ပြောတာဒီတိကတန်ရရတဲ့လူတွေကပဲကိုယ့်ဘာကိုတာဝန်ယူရမယ်ဆိုင်ဖြစ်တယ်ဒီဒီနေနေတဲ့မှာလည်းတန်ရရတဲ့လူကဒီမှာပေါ့နော်ဟိုလူကမှဒီဟာဟိုတော့မလမ်းသူနဲ့တန်ရမျိုးတွေလည်းဟိုတော့ဘူးပေါ့နော်လို့ဆက်လို့ရတဲ့မဒီဒီတရားရည်နဲ့ပတ်သက်မှာအတော့ဘုတ်ကြီးမျိုးတူဆောင်ပြရပါတော့ရရှိကြတာလေးတခါတည်းမရှိခင်ဗျာ
အခုကတော့ဆွေးနွေးညှိနှိုင်းမှုပြီးသွားပြီပေါ့နော်အောင်မြင်တယ်မအောင်မြင်ဘူးဆိုတာထက်တရားညှိနှိုင်းမှုတစ်ခုကတော့လုပ်ပြီးသွားပြီဆိုတဲ့သဘောပေါ့အဲ့တော့အခုလက်ရှိပေါ့နော်ဒီဗိုလ်ချုပ်ကျေးရိုးကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကင်တွယ်မှုတွေနဲ့ပတ်သက်ပြီးတော့ကောအခုအနေနဲ့ဘာများပြောနိုင်လဲ
နံပါတ်1ကတော့ဒီကျေးရိုးချင်းရဲ့ကိုအတင်းအဓမ္မလုပ်ခဲ့တာလေအစိုးရကြောင့်လေခင်ဗျာဘယ်လဲကျေးရိုးကိုဖြစ်နေတင်တယ်ကျေးရိုးကိုရှိလို့ဘယ်လဲထားမယ်ဆိုတာအားလုံးအကြံပုံချက်ပြတာတို့ဘယ်လဲဦးစီးဆောင်လုပ်တာတို့ဘယ်တော့သူ့ပဲနောက်ဒီဒီသူ့မလုပ်သင့်ဘူးဆိုတဲ့ဟာပြောလာတဲ့ချိန်မှာကွန်ပျူတာကိုတင်ချဖွဲ့ခိုင်းပြီးမှကွန်ပျူတာနာမည်နဲ့ပေါ့နော်တစ်ဖက်လဲတဲ့လုပ်ခဲ့တာလေအစိုးရပဲပေါ့နော်နောက်ဒီခန်းစည်းတာတွေဆောင်ချခိုင်းတာတွေအားလုံးကလည်းအစိုးရလုပ်ရတယ်ပေါ့နော်ဆိုတော့တခြားလုံးကအစိုးရကဒီပုံမှာမာရင်ခဲ့တယ်လို့ပဲကျွန်တော်တို့ဟိုကလည်းဒီမှာပေါ့နော်ပြောချင်တယ်ပေါ့ဒီနေ့ဆန္ဒပြပွဲရတော့ဒါပြည်တော်စုနေ့အတွက်ပြည်တော်စုတော်စုကလည်းဒါတော်လေးကိုရုပ်ဆိုးနေတဲ့အချက်ပေါ်မျိုးဖြစ်တယ်အဒီနောက်ပဲမှာတော့မရရင်ဆန္ဒပြတဲ့လူကတော့မရရင်ဒီဆိုးရတဲ့ဆန္ဒပြမှုတွေလုံးဖို့ပေါ့နော်ရှိတယ်ခင်ဗျာဆိုတော့ဒီဟာကနောက်ဆုံးဆရာပြကစင်တနာပြည်တော်စုဆရာပြကဒီမှန်ရင်တချက်တွေလာပြီးမှာပေါ့နော်ညီနိုင်ပါဆရာအဖြစ်ပေါ့နော်မရှိနေတော့ပြေးလိုက်တာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဆိုရကတကယ်တမ်းဆိုရင်ကျွန်တော်တို့ဆိုရကဝင်ပါတင်လာကြတယ်ဘယ်နော်ပြီးခဲ့တဲ့သတော်တော်ကဟိုဘယ်လဲတိစ္ဆာတွေကြောင့်ဆိုရကဘယ်လိုပြီးခဲ့တဲ့ဂျုံလောက်တည်းကဘယ်နော်ကျွန်တော်တို့ဆိုရကဝင်ပါတင်နေတယ်ဒါပေမဲ့ဒါလည်းအလုံးကကျွန်တော်တို့ဆိုရဖက်လက်ပြည့်ဖွဲ့ခဲ့တယ်ဘယ်နော်ဆိုတော့ဒီလိုပြည့်တဲ့မျိုးတွေဒါသင်္ကန်းဆိုရယူတင်တယ်သူတို့ပြည်သားတွေနဲ့ပတ်သက်တဲ့မိသားရတိုင်းသားတွေခံတဲ့ခံယူချက်မှာဘယ်နော်မဖြစ်နေရက်ရတဲ့ဟာမျိုးတွေရှိတယ်အဲ့ဒါကိုနားလည်ဖို့လိုတယ်အဲ့ဒီဆိုရကဒါကိုပြည်ကြနေတဲ့တပ်ဖို့လည်းအင်တန်လိုအပ်တယ်ဘောနော်ဒီပုံမှာလည်းဒါပြည်သက်သင်္ကန်းဆိုဖြစ်မယ်အဆိုရလည်းအမားကြီးများစွာပုံမှာသင်္ကန်းဆိုရယူတင်လို့လည်းမတ်ချက်ပြည့်တယ်တင်ရအောင်
မမေခါပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်ရန်ကုန်မြို့ကြီးတိုးတက်ပြောင်းလဲရေးလှုပ်အပ်ချက်တွေနေ့စဉ်တွင်မြင်နေရတဲ့လူငယ်တအူအနေနဲ့ထိထိရောက်ရောက်ပြုပြင်ပြောင်းလဲနိုင်ရေးရည်ရွယ်ချက်နဲ့မတ်လမှာကျင်းပမဲ့ရန်ကုန်စီပင်ဘဟုကော်မတီဝင်အဖြစ်ဝင်ရောက်ရှင်းလင်းဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းနာမည်ကျော်အနုပညာရှင်မြန်မာမေဆက်ကြဝလာတစ်ထက်ထုံးက VOA ကိုပြောပါရယ်။အသက်26နှစ်အရွယ်လူငယ်အမျိုးသမီးတဦးအနေနဲ့စီမင်းရွေးကောက်ပွဲပါဝင်ရှင်းနေမဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မြန်မြန်ရမှာထက်ထုံကအခုလို့စဖြေပါရယ်
သူတို့ပြောတဲ့စီစဉ်စီကံတွေကြီးတောင်နေကြတဲ့အနေနဲ့မိကုန်းတွေလူကြီးတွေအကုန်လုံးသွားတယ်။သွားပြီးတော့အဲ့ဒါကြီးဖြည့်ပြီးတော့ညီမအခုဆောင်တင်တာပေါ့။အဲကန့်ညီမှုရှိမရှိလဲဆက်ရှိရဲ့နေမှာသူတို့ကကြီးများပေးပါပေါ့။ဆက်ရှိရဲ့နေမှာသူတို့ကန့်ညီမှုရှိရဲ့မဲဆက်ခွင့်ရှိရဲ့သူတို့ကြီးများပြီးရဲ့လူဝါမတာညီမတို့ဆက်ရှိရဲ့နေကြလို့ရှိရင်စပြီးမဲဆက်ခွင့်ရမှာပေါ့။အ
ဲ့ဒီမှာဟိုအတက်ရွယ်သူတို့တတ်မှတ်ချက်ထဲမှာရောကိုကအဲ့ဒါနဲ့ရောကိုင်ညီမှုရှိလားရှင
်25နှစ်အထက်ဆိုပြီးတော့စပြီးတော့ဒီစီကံပေါ့နော်ဒီဒီစီစီကံ25နှစ်အထက်ကစပြီးတဲ့အတွက်မြမအသက်26နှစ်ကျော်ပြီဆိုတော့ကျန်ရရလို့များပြန်ရတာ
။နောက်ပြီးတော့အဲ့ဒီမှာကိုယ့်ရဲ့အားသာချက်ပေါ့နော်ဒီဝင်ရောက်ရှင်နေညမှာကိုယ့်ဘက်ကအားသာချက်တရားရောပါလိရှိလဲရှင
်။အားသာချက်ကမြမဘက်ကကြည့်နေရှင်တယ်မြမကဖြစ်ရှင်တဲ့စိတ်ဆန္ဒပေါ့စိတ်ကအရာအလုံးကိုဥထောင်နိုင်နေကြတယ်မြမရဲ့ဖြစ်ချင်တဲ့စိတ်ဆန္ဒမြမဒီမြမရဲ့ဒီအတွက်မြမတော်ဝင်ပြည့်အတွက်ကူညီခြင်းနဲ့စိတ်ဆန္ဒအရင်ခံအတွက်ဒါတော့မြမအဲ့အချက်ကမြမအားသာရလို့ဖြစ်နေတယ်အဲ့ဒါဆိုစိတ်ဆောင်မှုရှင်အရာအလုံးထင်မှတ်နေကြတယ်မမတက်သေးဘူးတော့အရာအလုံးပြင်ပြရတယ်ပေါ့နော်အဲ့တော့မြမအားသာတဲ့အရာသိရှိနေပြီးတော့မြမအမြင့်ပညာရှင်တရားအနေနဲ့နိုင်ငံကိုစားပြုရှင်ကြင်ထားရဲ့အလောင်းတွေတရားအနေနဲ့ပေါ့နော်ပိတ်ဆက်တချို့တော်တော်ရဲ့အားပေးထောက်ခံမှုယုံကြည်မှုကြည့်တိုင်းဒီရဖြစ်တဲ့တရားမျိုးအဲ့ဘိုင်းမှာတော့နည်းနည်းအားသာမယ်လို့ထင်ပါတယ
်။ဟုတ်ကဲ့အဲ့ဒီလိုဝင်ရောက်ရှင်ပြိုင်ဖို့ကိုယ်တွန်းအားပေးတဲ့အကြောင်းအရာတွေထဲမှာမိသားစုတွေလည်းပါမယ်။ဒါပေမဲ့အဓိကကိုကိုယ်တိုင်ကိုယ့်ရဲ့ဆုံးဖြတ်ချက်ပေါ်မှာအဓိကမူတည်ရဲ့အတွက
်
အရွေးချယ်ခံဖို့ပေါ့နော်ကိုဘာကြောင့်ဆုံးဖြတ်ရတယ်လဲရှင
်။ဘာကြောင့်ဆုံးဖြတ်ရလဲအဓိကချက်အမခုနကပြောမိသားစုတွန်းအားပေးတဲ့အကြောင်းအရာတွေပါတဲ့ဒီလိုဒီမှာရှိရှိမှာမြန်မာရတဲ့ဒီမျိုးရိုးနိုင်ငံနဲ့ဒီမျိုးတော်ပေါ့နော်။အများကြီးကြောင်းလက်တွေ့တဲ့ပုလူရာကြီးဒီပိုင်းလည်းအများကြီးတင်တဲ့ပေါ့။ဒါကပြည်သူတိုင်းနေတာပါ။အဓိကအချက်ကတော့အဲ့ဟာတွေကဒီစိတ်ဒီပိုင်းတစ်ဆန်းချမ်းသာနေပြီးတော့ကြောင်းလက်ပြီးနိုင်နေသူဒီအများအကျိုးတွေအများကိုကိုယ်ညီပြီးနိုင်နေသူတယောက်ပေါ့နော်။ကိုယ်ဒီမှာအသက်ရှင်နေရဒီဒီကဲဟိုကိုယ့်ရဲ့နိုင်ငံနဲ့လူမျိုးကိုပတ်ဝန်းကျင်အတွက်အဆုံးချလိုက်တဲ့သူတယောက်ဖြစ်ရှင်နေတဲ့စံတော်ဒီမှာအောက်ထည့်ဖို့အတွက်လည်းမဆင်ဆဲနေပါဘူး။
ဒီရန်ကုန်မြို့တော်ကြီးတိုးတက်ပြောင်းလဲလာဖို့အတွက်ကိုပေါ့အဓိကအခြေခံကြတဲ့ဟာပေါ့နော်။ဘာတွေစပြီးတော့ပြောင်းလဲဖို့ကြိုးစားမလဲရှင
်။အဓိကတော့ပြောင်းလဲရမှာရောအများကြီးပဲပေါ့နော်။အဲ့တော့အဓိကပြည်သူတွေရဲ့စိတ်ဝင်စားစရာကတော့ဒါရှိတာတော့တစ်ချက်ပဲဒီမှာမြင်ကြအားလုံးတော့ဘုံဝင်သက်ကြီးအရှိကဥဆောင်သွားတဲ့ဥဆောင်တဲ့ဒီတရားကိုယုံကြည်ပြီးဘယ်လောက်ရှိတယ်ဥဆောင်တဲ့ဒီတရားကိုဘယ်လောက်ချစ်တယ်ဘယ်လောက်ထောက်ခံတယ်လက်ခံတယ်တရားကိုယုံကြည်ပြီးတော့ပြည်သူတွေရဲ့အနောက်ကနေပြီးတော့အလုံးစုံပါဝင်မှုကလည်းအရေးကြီးတယ်ဖြစ်ပါတယ်။အဲဒီအရာကြီးပြည်သူများကြီးဆိုရင်ဒီရေကူပါဝင်မှုကပုံများတာနဲ့ဘုရားပါဝင်မှုပုံများလာမှသာလေတတိုင်းကတော့တိုးတက်ပြောင်းလဲဖို့ကပုံပြီးပြန်မယ်လို့ဒီမှာဖြစ်တာပေါ့နော်။အဲတော့ပြောင်းလဲမှာရောအများကြီးပါ။အဲတော့ဒီလိုရေကူပါဝင်မှုကပြီးတော့ဒီမိုင်းချီပင်ကော်မတီတစ်ခုရရမဟုတ်ဘူးပေါ့နော်။တခြားတော့အစိုးရအဖွဲ့ကြီးအများကြီးတို့ရဲ့အတိုင်းပိုင်းကဏ္ဍတွေအကုန်လုံးကလေဟိုသူတို့အပေါ်ကအချင်းချင်းရှိနေကြတယ်လေအလုံးကူပေါင်းပါဝင်နေကြတယ်စီးပွားရေးလုပ်ငန်းရှင်တွေလည်းအလုံးကူညီကြတယ်ပူးပေါင်းကြတယ်အများကြီးအဲ့လိုမျိုးတော့မှဒါကြောင်းခဲ့တာမလို့ကျွန်တော်ထင်ပါတယ်အဲ့
တော့ဟိုအဓိကရန်ကုန်မြို့မှာအဓိကပြောင်းလဲဖို့အခြေခံအကြဆုံးပေါ့နော်လူတို့လူလာတဲ့အများပြည်သူတွေလူလာတဲ့လူလာချက်ပေါ့နော်အဲ့ဒါကဘာလို့ထင်လဲရှင
်အများပြည်သူလူလာတဲ့အချက်နဲ့အခြေခံအကြဆုံးလူရတဲ့အချက်နဲ့ဒီချက်မှတူတာပါအများပြည်သူလူလာတာကတော့ဟိုအများကိုတိုးတက်တဲ့ကျန်အစဉ်ပြေတဲ့စီးပွားရေးလုပ်ကောင်းတဲ့အော်ဒီရက်ထဲအစဉ်ပြေးရဲ့မြေကြီးတမျိုးတို့ချင်းနဲ့အရမ်းလာအရမ်းတက်နေအရမ်းပြောပြတော့တဲ့မြေကြီးတို့ချင်းနဲ့ပြောကြနေမှာပေါ့နော်ဒါကအများကြီးပြောလို့ရချက်ပေါ့ဒီကျေတဲ့အချိန်နဲ့ကြလို့အနေနဲ့ချက်ဆိုလို့ရှိရင်လည်းပညာရေးလို့ပဲပြောချင်ပါတယ်အဲ့တော့ဘာလို့ပြီးသွားမလဲဆိုတဲ့အရာတော့ဒီကသူချင်းပါဟိုပြောရင်ပြောရချင်တယ်ပေါ့နော်လက်တွေ့နဲ့တွေ့ရအရာကပြောရင်အရမ်းပြောပါတယ်ဒီကျေတဲ့လက်တွေ့ပေါ်မှာမြန်မာဘယ်လောက်ရှိလောက်ခွင့်ရမလဲမြန်မာဘယ်လောက်ရှိဒီဟာအတွက်ကျွန်တော်ကြိုးစားမယ်ဆိုတာညီမအပိုင်းပေါ့နော်အဲ့မှာကညီမဘယ်လောက်ရှိရခွင့်ရမယ်ဆိုတာလေဘယ်သူတွေဘယ်လောက်ရှိပြုံးပါရကြမယ်ဆိုတာအများကြီးလိုအပ်ပါတယ်
ရန်ကုန်စီတင်ဘူကော်မတီဝင်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့မြန်မာမေဆက်ကြဝလာထက်ထထုံကမအင်ဂျင်နိုင်ကမေမြန်တင်ပြတော်တာပါ VOA ရဲ့ဒီကနေ့ညပတ်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30နဲ့ 51 နဲ့ line la meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ကနေ 9:00 အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 12ရက်ပြည်ထောင်စုနေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190ရောကနေည10:00အထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ကတင်ပြထားပါတယ်ရှင
်။အမေရိကန်ဆိုးရလုပ်ငန်းတွေထက်မရဆိုင်ရင်ညီနိုင်နေတဲ့ပါတီနဘက်စလုံးကမှတ်ဒီကြားအဆိုးရသုံးစိမ့်နဲ့ပတ်သက်ပြီးမူအားဖြင့်သဘောတူညီချက်ရသွားပြီလို့တင်းလာနေကပြောပါတယ်။သဘောတူညီချက်အသေးစိတ်ကိုပါတီကြီးနှစ်ခုစလုံးကကိုယ်စားလှယ်လူသိရှင်ကြားထုတ်ဖို့မပြောသေးပါဘူး။တက်ဆက်စ်ပြည်နယ်အယ်ဘာဆိုမြို့ကိုရောက်နေတဲ့ဒေါ်မရဒေါ်နယ်ထရန့်ကတော့သူတောင်းဆိုတဲ့နေဆက်တိုင်းကကြီးအသုံးစိတ်ကိုအတိမပြုဆိုရင်ဒေါ်မရရဲ့လုပ်ပိုင်ခွင့်အရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုပြီးပြောဆိုထားတာပါ။အရေးပေါ်အခြေအနေကြီးညာမယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့အငြင်းပွားမှုတွေလည်းရှိနေပါလေ
။ Where walls go up.Illegal crossings go way.
နိုင်ငံအတွင်းတရားမဝင်ဖြတ်ကျော်ဝင်ရောက်မှုတွေကိုနိုင်နေမှုဒီတိုင်းမဖြစ်မနေတည်ဆောက်ရမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောနေပါလေ။ဒီချိန်ထဲမှာအလုပ်တော်ဥက္ကဋ္ဌနန်စီပလိုစီဘက်ကလည်းအလျှော့မပေးပါဘူ
း။ There's not going to be any war money in the legislation.
ဥပဒေကြမ်းထဲမှာဒီတိုင်းကာရေးအတွက်ပတ်စံလုံးဝထည့်မထားပါဘူး
။အခုအထိတော့ပါတီနဲ့စလုံးကအမတ်တွေဖွဲ့ထားတဲ့ကော်မတီအနေနဲ့နေကြားလုံခြုံရေးနဲ့ပတ်သက်လို့တစုံတရာညှိနှိုင်းဖြေရှာနိုင်ခြင်းမရှိသေးပါဘူး။လာမယ့်တောက်ကြံနေဆိုရင်အစိုးရဗန္နာရေးသုံးစိနောက်တစ်ချိန်တက်တန်းကုံဆုံးတော့မှာပါညှိနှိုင်းလို့မရဘူးဆိုရင်သူ့ရဲ့လုပ်ပိုင်ခွင့်အရာလွှတ်တော်ရဲ့သဘောတူညီချက်မယူဘဲနိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ပြောဆိုနေပါတယ်ဒီမိုကရက်ခေါင်းဆောင်ထက်လွတ်တော်အမတ်ချက်ရှင်မာကတော့အရေးပေါ်အခြေအနေကြီးညာဖို့ဆိုတာအပြောင်းအမြင်ရှိရှိလုပ်တဲ့လုပ်ရမဟုတ်ဘူးလို့မြင်တဲ့အကြောင်းအခုလိုတုံ့ပြန်ပါတ
ယ် It's when the president interferes that there's a problem.
ရေးပေါ်အခြေအနေဆိုတာကိုပြဿနာရှိနေတဲ့အခြေအနေမှာလာကမရအနေနဲ့ကြောင်းဝင်ဆုံးဖြတ်တာပါ။ဆိုရလုပ်ငန်းတွေရမ်းမပစ်ချင်ဘူး။နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာမျိုးလည်းမလုပ်ချင်ဘူးဆိုရင်ဒီကိစ္စကိုစွန့်လွတ်လိုက်ပါလို့ပဲတမရကိုကျွန်တော်အကြံပေးချင်ပါတယ်
။ဒီမိုကရက်ဘက်ကဒီလိုပြောဆိုချက်ကိုMitch McConnell လို့ Hawaiian Republican ခေါင်းဆောင်တွေကသတ်မှတ်ခံပါဘူ
း because the national emergencies that have been issued in the past
အရင်ကနိုင်ငံတော်အရေးပေါ်ကြီးညာခဲ့တာတွေမှာသဘောကျလဲမှုတွေမရှိခဲ့ပါဘူးဒီဒီချင်းကြီးညာမယ်ဆိုရင်လည်းလက်မခံစရာမရှိဘူးဆိုတာသိကြပါတယ
်သမ္မတဒေါ်နယ်ထရန့်ကတော့ဒီတိုင်းကိုမဖြစ်ဖြစ်တဲ့နည်းနဲ့စောင့်မယ်ဆိုပြီး Twitter ကနေခိုင်မာရေးပါတယ် George Washington တက္ကသိုလ်ဥပဒေရေးရာဘာမကပေါ့ရစ်ဘာမန်ကတော့ theory ကြတော့သမ္မတရဲ့ရေးပေါ်အခြေအနေကြီးညာခွင့်ဆိုတာမေကွန်ထုတ်စရာမရှိပါဘူးဆိုပြီးအခုလိုပြောပါမယ်။
Turns out that the federal statute
ဒီတော့သူအစိုးရပြဋ္ဌာန်းထားတဲ့ဥပဒေတွေမှာသမ္မတဘက်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာနိုင်တဲ့အကြောင်းအရာတွေတော်တော်များများထည့်ထားပါတယ်
။ဒါပေမဲ့လည်းကြီးညာမယ်ဆိုရင်အခြေအနေကမဖြစ်မနေသိကိုရေးတကြီးလုပ်ရမယ်အခြေအနေမျိုးဖြစ်ဖို့လိုတဲ့ဆိုပြီးသူကပြောဆိုတာပါ။
A true crisis could be a natural disaster.
အခြေအနေတကယ်အကျတဲ့ဆိုတာကတဘာဝဘေးအန္တရာယ်ကျတာမျိုးလည်းဖြစ်နိုင်တယ်ပြည်ပနိုင်ငံတစ်ခုခုကကျူးကျော်တာမျိုးတစ်ခုခုကလွတ်တော်ကအချိန်မီအစည်းအဝေးထိုင်ပြီးမဆုံးဖြတ်နိုင်သေးခင်မှာသမ္မတကသူ့ရဲ့အုပ်ချုပ်ပိုင်ခွင့်အရာချက်ချင်းတုံ့ပြန်ဖို့လိုတဲ့အတွက်အရေးပေါ်အခြေအနေကြီးညာခွင့်ရှိပါတယ
်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုတဲ့သမ္မတရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအငြင်းပွားမှုတွေရှိနေချိန်မှာပဲတက်ဆက်ပြည်နယ်နေကြားမြို့ဖြစ်တဲ့အယ်ပါဆိုမြို့ကိုသမ္မတထရန့်မနေ့ကသွားရောက်တာပါခီးစဉ်တွေမှာပဲနေဆက်တတိုင်းမဖြစ်မနေကာယံရေးကိစ္စတွေကိုသမ္မတထရန့်ကပြောဆိုပါတယ်ဒီလိုသွားရောက်ချိန်မှာပဲအစိုးရလုပ်ငန်းတွေရပ်ဆိုင်မသွားအောင်နေဆက်လုံခြုံရေးနဲ့ပတ်သက်ပြီးပါတီကြီးနေရာအကြားမူအားဖြင့်သဘောတူညီချက်ရသွားပြီဆိုတဲ့သတင်းထွက်ပေါ်လာတာပါဒီသဘောတူညီချက်ကိုသမ္မတထရန့်လက်ခံလိမ့်မယ်ဆိုပြီးသွတ်တော်အမတ်တွေကတော့ညှော်လင့်နေစေဖြစ်ကြောင်းပါခင်ဗျာ
American and I eat Jan Tigansiago, who then Tauga Timpia Dorabashin, Kut Camaro, Tolo to Kuzo Winlainetu, Kodanya Ossisin Tisade, Daily Langsune Kagunas in a Yavabishin.
Mingla Yama Kia, Ingani, Yavai, Daddy, like Sizing on your Tuesday, General Dinis Sunim at Jangaro, Pironzu, Tui, Pironzu, Yilu, Pio Valime. A good evening, Fiwaila, Sunny Ha, Nima Lule, Gonzoni, Diana Gonzoni, Yompan Gejare, Pironzu, Diapo, Tunji, Pilon Saju Chosuke, Nipipari. Couldn't send him Yoki, me, Diana Pu Ziri Hardy, Danuine, Guan Pianguni, Dread Donsu, Luciania Zeva. Pilon Sedago, Jibulu, Dudia Piloni Lanzu, Leshi Solale, Ferre Pironzu, Disari, Dread Juban, Nia Zeva. Dianari Lulani Jare, Pionzu Tisawi, Blue Kakeri Shinile, Pinangi, Alala, Gondigo, Shiela, General Daddy Lessis, and Magusunutoma Pipare. Diga Pons, Nupime Poku, Nushivare, Dugaro, Doctor Yamutin Pipare, Nema Yi, Lila du Saisia, Nangaina Patalusari, Genia du Pipare. Now Dugaro, Doctor Nang Pipare, Doctor Nangaro, the EBSDF Oka, how do Pipare, Leshi Nema Yigu. Lila, don't do that. Let people in. Who's wrong? The label with Johnny right now. You know, don't know who pick or Jimmy. I couldn't on Java like now. Hello,
okay.
Don't know only ne Kunaga Piomes Rushing, Nizet Shoma, EBSDF down with Urekala, the Shaloma, Piomes Ring, the Ferre Pionzu, Ferre Pozibo, Kisari, Nepatalu, Dinari, Ninzuka, Lolo Kangere, Kuna Biolo, D. Biluhami, Mala, down with GD, UK Buddhist Rot, the Tabanzu, the UK Buddhist Rot. John Kumijanaga. ကိုယ်နဲ့ဒေါက်တာနိုင်အောင်တို့တွေ့ကြုံရသည်မြန်မာအစိုးရဆက်ဆက်ကပြောနေတဲ့ပြောင်စုဆိုတဲ့သဘောထားနဲ့တိုင်းသားတွေရဲ့မရှိနေတဲ့ပြောင်စုဆိုတဲ့သဘောထားဘာတွေများအဓိကကိုယ်လက်ချက်တွေရှိပါလဲခင်ဗျဟုတ်ကျွန်တော်တို့ဒီလေ့လာရတဲ့လောက်နဲ့ကျွန်တော်တို့ကိုယ်တိုင်သဘောတူတယ်ကိစ္စပါလဲဆိုတော့တိုင်းသားတွေအများစုကဒီဖက်ဒရယ်ဆိုတဲ့ငွေရင်းအဓိပ္ပာယ်ဖြစ်တဲ့ဒီကမ်တူဂေသ
ဒီနေ့အလုံးမူကအချုပ်ချာအနာပိုင်နေပြီးတော့မှဘိုးကိုပြောင်းရွှေ့တစ်ခုလုံးနဲ့ဆိုင်နေဘိုးကိုအာနာဘလောက်ခွဲဝေးပြီးမယ်ဆိုတဲ့အဲ့ဒီဘက်ကနေကြည့်တဲ့ဥစ္စာကမူရင်းစိတ်ဖြစ်နေတယ်အခုကျွန်တော်တို့ဒီမှာဖြစ်နေတာကဘာလဲဆိုတော့ဘိုးကနေပြတိုင်းသားတွေကိုဘလောက်ရှိမှလဲဆိုတာပြန်ခွဲပြီးတဲ့ပုံစံဖြစ်နေတော့အဲ့ဒါကကိုကချင်းကမှုအမြင်ပေါ့နော်ဆိုတော့အဲ့ဒါခံယူက ဒီသက်ရှိလွတ်လပ်ရလောက်တဲ့ကနေပြီးတော့ဖြစ်လာတဲ့တဖြည်းဖြည်းနဲ့လာစနစ်ကတိပေးပြီးတော့တဖြည်းဖြည်းနဲ့ပြတ်လာတဲ့ကိစ္စတွေကတိုင်းသားတွေမှာတန်လျာကြီးမှုတွေများလာတယ်เนาะအဲ့တော့ဘာဖြစ်လာလဲဆိုတော့ဥမာအခုကျွန်တော်တို့မဘာသာတို့ဘာတို့ကလာလူမျိုးပြောင်မှာပညာလူဆိုးနေတယ်တိုင်းသားတွေကနှစ်ချောက်ကလောက်ရှိတယ်သူတို့ကနှီးပေါင်းစုံနဲ့လူမျိုးပြောင်အောင်လုပ်နေရလို့ခံစားနေရကြတယ
အခုလက်ရှိ NDI အစိုးရအနေနဲ့ခုနကဒေါက်တာနေအောင်ပြောသွားလို့တိုင်းသားတွေရဲ့ခန်းစားချက်ကိုတကယ်ပဲနားလည်လို့ယူဆပါလား
မယူဆဘူးခင်ဗ
ျဟုတ်ကဲ့အဲ့တော့လက်ရှိ NDI အစိုးရရဲ့အခုဖလှယ်ရှားနေတဲ့ပင်လုံးကြီးလာကန်နဲ့ပတ်သက်လို့သူတို့ရဲ့သဘောထားသူတို့ရဲ့ချင်းကပ်မှုနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာတော့သူတို့ကဟိုတိုင်းသားတွေကလက်နက်ကန်ကြော်လိုင်းလောက်တာလည်းကြာပြီပေါ့နော်နောက်ပြည်သူတွေလည်းဟိုနှီးပေါင်းစုံနဲ့ဒုက္ခရောက်နေကြတဲ့ကြာပြီဆိုတဲ့အခါကျတော့ဒီစစ်ဆက်ဆွေးနွေးဒီနေ့ဖြေရှာမယ်ဆိုတဲ့ကိစ္စကိုတကယ်ပဲသူတို့လုပ်ချင်ကြတယ်။လုပ်ချင်ကြတော့အဲ့ဒီကိစ္စကိုပြောဖို့အတွက်စကားပြောပြီးတော့မှအဖြေရအောင်လုပ်မယ်ဆိုပြီးစူးစမ်းတာပဲလေ။အဲ့တော့တကယ်တော့အဖြစ်ခက်ရစိလုပ်တာကောဒီဒါန်လုပ်တာကောဆိုတာကကျွန်တော်တို့တိုင်းသားတွေအားလုံးဟာလာကျွန်တော်ကုလသမဂ္ဂတွေမှာတောက်လျှောက်ဒီသုံးဖွဲ့ဆိုင်ဆွေးနွေးပွဲဆိုတာတောင်းဆိုလာကြတာ။နောက်အဲ့အတွက်လည်းပြင်ဆင်ခဲ့ကြတာလေပေါ့နော်။ဆိုတော့တကယ်လည်းတွားမယ်ဆိုတဲ့အခါကျတော့ဒီဗာလဲထပ်ပြီးတော့မှဟိုဗာလဲခွဲခြားခံရသလိုမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးတွေဖြစ်တာတွေနောက်ပြရားပေးခံရတာမျိုးတွေနောက်ပြီးတော့မှဟိုဒီလက်နက်ကင်ဒေါ်လာရေးလုံနေတာကိုလာစောင်းကျန်းသူဆိုပြီးတော့မှဟိုနှိမ်ချတာဒီဟိုပြောနေရင်းနဲ့ကိုပဲယုံကြည်မှုတိစောက်တာကိုမရောက်ပဲနဲ့အဲ့ယုံကြည်မှုကိုပြပြားစေနိုင်တဲ့တန်တရားတွေကိုပူပွားစေနိုင်တဲ့အစ္စာမျိုးတွေပူဖြစ်လာတာမျိုးတွေနောက်ပြီးတော့မှဟိုညီမဲမယ်ဆိုတဲ့ကိစ္စမျိုးပေါ်မှာခွဲတဲ့ကွင်းဆိုတဲ့ကိစ္စမျိုးတွေကတူတကူတဲတော့တတ်မဆိုတဲ့ကိစ္စမျိုးတွေကိုအတင်းကျပ်ပြားပေးလို့ခံစားနေရတယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါလေးတွေကိုအဲ့သူတို့ရဲ့ရင်ထဲကိုဝင်ခံစားနိုင်ပြီးတော့အကြည့်မယ်ဆိုရင်အဖြေကကျွန်တော်ရှာလို့တွေ့နိုင်ပါတယ်တင်ပါလား
ဟုတ်ကဲ့အခုမြို့သားဒီမိုစီဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ရေးကိုရွက်ောက်ပွဲမှာလည်းခရီးကိုပဲပြူထားပါတယ်အဓိကတော့ Federal ပြည်အောင်စု စ်စစ်ကိုကူစားပြုနိုင်တဲ့ဖွဲ့စည်းပုံပေါ့အဲ့တော့အခုသူတို့ပြင်ရေးအတွက်သူတို့အချက်တွေထုတ်ထားတာရှိပါတယ်ခင်ဗျာအဲ့ဒီကနေပြီး40လား50လားမသိအဲ့တော့ဒီဟာတွေကတော့တကယ်တမ်းတိုင်းသားတွေရဲ့သဘောထားကိုထင်ရနိုင်ပါမလား
ကျွန်တော်မြင်တာကတော့လေဟိုကိုကရေးတယ်ဆိုတာတဲ့ကိုကပြောတယ်ဆိုတာတဲ့ကိုကဥဆောင်ရင်လည်းဥဆောင်မှာဒါပေမဲ့သူတို့ရဲ့အတန်မပါဘဲနဲ့ဘာမှမဆုံးပြတ်တယ်လို့ထင်တယ်ဒါကြောင့်မလို့ပြည်လုံးကြည်လာကမှာဆိုလို့ရှိရင်တိုင်းသားလက်နက်ကိုင်ဖွဲ့အဆုံးပါသေးဘူးနောက်ဘာပဲလုပ်လို့နော်အတူဟိုတမ်းမတော်တော့မှခေါ်ပြီးတော့မှလာကွန်ပျူတာမှာထည့်နိုင်ပြီးတယ်ဆိုလို့ရှိရင်ဒီတိုင်းသားတွေကိုကိုစားပြုတဲ့လူတွေနဲ့အတူတူထိုင်ပြီးတော့အတူတူထိုင်စဉ်းစားပြီးအတူတူဖြေရှာတဲ့ကိစ္စမျိုးကိုစင့်တော်တယ်လို့ထင်တယ် That's ဟိုအဲ့ဒါကိုပဲသူတို့ကcome together sit together ဟိုဘာလဲအတူတူထိုင်မယ်အတူတူပြောမယ်အတူတူဆွေးနွေးမယ်ဆိုတဲ့ဥစ္စာမျိုးပိုပြီးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာနိုင်အောင်လီလိုက်မောင်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ကြပါလေဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာဟုတ်ကဲ့ကိုရံမျိုးသိန်းကြားပါလားခင်ဗျာအော်ဒေါက်တာရံမျိုးသိန်းဖုန်းလိုက်ကြားသွားလို့ကျွန်တော်တော်ရှင်တဦးကိုကျွန်တော်ဖိတ်ခေါ်ကြပါတယ်ဆွေးနွေးမယ်ဆိုတော့ကိုတီးလိုက်မှုထိုင်းနိုင်ငံကလီလိုက်မောင်မှာရှိပါလားကိုတီးလိုက်မှုပြောစတိုးတိုးဆွေးနွေးမြင်းမြောင်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နေတော့ပင်လုံစာချုပ်ဆိုတာပင်လုံစာချုပ်อ่ะအခုသူတို့ဖြောက်ဖြက်ထားတာတော့နှစ်ပေါင်းများစွာကြာနေဘာဖြစ်လို့ဖြောက်ဖြက်ထားတယ်လဲဘာလို့ဒီမှာရှိတယ်လဲအဲ့ဒါအမှန်ကန်တော့လားအဲ့ဒါကိုမလုပ်သိဘူးဗျာနော်အဲ့ဒါကိုကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့အဲ့ဒါကိုဖော်ထုတ်ရမှာဗျာဖော်ထုတ်ပြီးတော့နော်နိုင်ငံတကာကိုတင်ပြရမှာနော်အမှန်ကန်နိုင်ငံတကာကိုတင်ပြပြီးတော့နော်ဒီပြည်လုံးနေတာကိုနော်ပြန်လဲပြီးတော့နော်ပြန်လဲပြီးတော့တွေ့ဆုံတွေ့ဖို့ပြန်လဲပြီးတော့ရယူဖို့နော်အဲ့ဒီရေးရတဲ့အတိုင်းပေါ့ဗျာအခုနောက်ထပ်ရေးမဲ့ပြည်တော်ကတော့ဘယ်လိုရေးအောင်မလဲဆိုတော့ဒါသူတို့ရဲ့လှုပ်ဆောင်ချက်မှနော်မူတည်ပါရခင်ဗျာဒီလက်ရှိအစိုးရလက်ရှိစစ်တပ်ပေါ့ဗျာနော်သူတို့ရဲ့လှုပ်ဆောင်ချက်မှကျွန်တော်တို့ကတော့ယူတာမှုမရှိဘူးလို့ပေါ့ကျွန်တော်မြင်တယ်ဘာဖြစ်လဲဆိုရင်နော်နှစ်ပေါင်းများစွာကျွန်တော်တို့လိမ့်လေလက်စားပြီးတော့နော်ကျွန်တော်ပြည်သူလိမ့်လေလက်စားပြီးတော့သူတို့ဒီနဲ့အုပ်ချုပ်လာခဲ့တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့စစ်မှန်တဲ့ဖေဖေစစ်မှန်တဲ့ငင်းကြီးအဲ့ဒါကိုကျွန်တော်တို့ကအမှန်တမ်းလို့ချင်တယ်တောင်းဆိုတယ်ဒါပေမဲ့တို့ကအမြဲတမ်းပြည်သူလို့အမြဲတမ်းဖိနှိပ်နေတဲ့အဖွဲ့အစည်းတစ်ခုလို့ကျွန်တော်တို့မြင်နေရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကိုတိရမှုကျေးဇူးပါကျွန်တော်နောက်တော့တော်ရှင်တူဖိတ်ခေါ်ကြပါလေကိုစိုးဝေကိုစိုးဝေတူတူစွန့်ပြီးပြန်လို့ရပါတယ်တူတူလေးပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီပေါ့ဗျာဟိုကိုလိုနီကလလေကျူပန်းစင်ကဆက်လာတဲ့တိုင်းရင်းသားပြဿနာဟာစတင်ပေါ်လာတဲ့ပေါ့ကိုလိုနီကမှလလေကျူပန်းစင်ကကျူပန်းစင်အခါကနေဆက်လာတဲ့တိုင်းရင်းသားပြဿနာကခုဒီမိုကရေစီတည်ငြိမ်ကြောင်းရေးကာလမှာဒီတစ်ခုနဲ့ခေါင်းပြန်လာပြန်ထောင်လာတယ်လို့ကျွန်တော်အမြင်နဲ့လေနော်ကျွန်တော်ရာသီအဆက်ဆက်မှာကျွန်တော်ရာသီအဆက်ဆက်ကပင်းအဆက်ဆက်ကဓမ္မတက်ရာသီတော်နဲ့တိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်သွားတဲ့အချိန်မှာလူမျိုးစုကြီးအပေါ်မှာဘာမှပြဿနာမရှိခဲ့ဘူးနော်ဘာလို့လဲဆိုတော့ဓမ္မတက်ဆိုတာကျွန်တော်မြန်မာနိုင်ငံကဒီဗုဒ္ဓဘာသာဒီကိမှုခံမှုတဲ့ကတမတက်ဆိုတာမှလူမျိုးခွဲခြားတာမှမရှိတာဟု
တ်ကဲ့
အဲ့ခက်တော့လည်းဘာမှမရှိဘူ
းဟုတ်ကဲ့ဒီ
လိုပဲတူလို့ဟုတ်ကဲ့ကျွန်တော်ဆက်ပြောမယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခုအခါမှာဘယ်လိုဖြစ်လဲဆိုတော့ဒီကိုလိုနီခက်ခါစားကြတဲ့တိုင်းရင်းသားပြည်ထောင်စုမှာဒီလိုဒီပုံနဲ့ကျွန်တော်ပထမပြောကလေးခေါင်းပြန်ထောင်ရနေတယ်နော်ဒီခိတာကလည်းဘာကြောင့်လဲဆိုလို့ရှိရင်ကိုလိုနီခက်မှာကလည်းဟိုတည့်ရက်ဟိုလွတ်လပ်ရေးတည့်ဒီနောက်တိုင်းတည့်ရက်တို့မှာအကြီးအကျယ်ဖြစ်တယ်လို့ဒီအာဏာရှင်နဲ့ဒီကျွန်တော်ဒီမိုကရေစီကဟိုကူးကြောင်းရေးကာလမှာသူတို့မလည်းတည်ရင်တော့ကြည်စီအမျက်ထလို့ဒီကက်တာကိုကျွန်တော်ဖော်လင်းလို့ကျွန်တော်ယူဆရပေါ့နော်
ဟုတ်ကဲ့ကိုစုဝေးတူတူလေးဖြတ်လိုက်ပါဟု
တ်ကဲ့ဥပဒေပြုရင်ကြောင်းလဲပတ်တယ်ပတ်တယ်လို့ကျွန်တော်ပြောကြအောင်မဒီ27ရာစုပြည်လုံးညီနာကပါနော်ဒါတိတ်အမှန်တန်အရေးကြီးပါတယ်အချိန်လေးကုန်ငွေလေးကုန်ပြီးတော့ကျွန်တော်အားလုံးဝိုင်းဝန်းပြီးကြိုးစားနေကြတယ်မြန်မာနိုင်ငံညီညာမှုဒီမိုကရေစီတိုင်းပြည်ဖြစ်ဖို့အတွက်ကိုအဲ့ဒါမှာကျွန်တော်တို့သဘောတူညီချက်တစ်ခုရှိတယ်နော်အချုပ်အခြားအနာဒီတိုင်းရင်းသားပြည်သူတန်ဟာဖြစ်နေတာဒီဆိုတဲ့အပြင်လို27ရာစုပြည်လုံးညီနာကသဘောတူညီချက်တွေတက်မတော်ရောအတိုင်းငါပုဂ္ဂိုလ်ဥထုံးရဲ့အဖွဲ့ရောဟိုလက်နက်ကင်အဖွဲ့တွေရောအဲ့ဒါကိုစွတ်စွတ်ထဲမှာချပြပြီးတော့ဥပဒေပြည်နယ်ဆိုတဲ့အချက်ကလည်းဒီလိုသဘောတူညီကြပါအဲ့ဒါမှာကျွန်တော်ပထမပြောခဲ့တယ်နော်
ကိုစိုးဝေးကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးမဲ့သူဒေါက်တာရံမျိုးသိန်းဒီလိုင်းပေါ်ပြန်ရောက်လာလို့ပါဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဒေါက်တာရံမျိုးသိန်းခုနကတော့ဒေါက်တာနေအောင်ဆွေးနွေးသွားပါလေအဓိကတော့ဒီအဓိကမြန်မာအစိုးရကြားပါလားခင်ဗျာနိ
အဲ
့ဒါဟုတ်ဟုတ်ကဲ့အဲ့တော့ကျွန်တော်အခုဒေါက်တာရံမျိုးသိန်းကိုမေးချင်တာကအခုလက်ရှိ27ရာစုပင်လုံကျင်းပနေရလဲရှိပါတယ်ခင်ဗျာအဓိကတော့ဖေရယ်ပြောင်စုတိဆောက်ရေးမှာအစိုးရနဲ့တိုင်းသာကြားထဲမှာအခုဆိုလို့ရှိရင်ဒီညီလာခံကြီးကလည်းတုတ်ဆိုင်နေတဲ့သဘောဖြစ်တော့အခုဖေရယ်ပြောင်စုသွားမဲ့အခါမှာစီရေးဖြစ်တဲ့ကိစ္စတွေကတပိုင်းပေါ်တော့နိုင်ငံရေးကကြုံနေရတဲ့အဟန့်တားတွေဆိုရင်ကိုရံမျိုးသိန်းဘယ်လိုမြင်ပါလဲအဲ့
ကျွန်တော်မြင်တာတော့လက်ရှိပေါ့လေ2018ခုနှစ်ဇူလိုင်လနောက်ပိုင်းမှာ
ကျွန်တော်တို့ဒီပြည်သူ့မြေကြီးညီညာကြံပေါ့23ရာစုပြန်လုံဘူးအမကျင်းပနိုင်ပြီဖြစ်နေပါတယ်အဲ့ဒီမှာအဓိကအချက်အသေးကတော့ဒီအစိုးရတက်မလို့နဲ့ဒီတိုင်းမလည်းနိုင်ငံအဖွဲ့အစည်းတွေကြားမှာတော့ဟိုဂျုံကျင်းမှုနားလည်မှုကိုခိုင်ခိုင်မာမာမသိဆောက်နိုင်တဲ့မိသားစုကျွန်တော်ကနေပါတယ်အချက်ကအစိုးရကျွန်တော်အစိုးရတက်မလို့နဲ့ဒီတိုင်းမလည်းနိုင်ငံအဖွဲ့အစည်းတွေတင်မကောက်ဘူး အဲ့လားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးပါတီတွေကြားမှာလို့တဲ့ခုနားလည်မှုတိကျတဲ့အပိုင်းမှာအဲသူဒီမှာဟိုမှုတွေရှိနေတယ်လို့အဲ့လိုသုံးသပ်ပါတယ်ဟုတ်ကဲ့အဲ့တော့လက်ရှိအခြေအနေမှာဟိုအမှန်တကယ်ဖွဲ့စည်းနေတဲ့နိုင်ငံလုံးအတိုင်းအတာနဲ့တိကျရစိမ်းကြီးကိုဒီတဲ့ပို့ပြီးတော့ခိုင်ခိုင်မာမာရရှိအမြင်နဲ့ပေါ်ဆောင်နိုင်ပြီးတော့တော့ အစိုးရတက်မလို့နဲ့တိုင်းပါလည်းနဲ့ကဖွဲ့စည်းကောင်းဆောင်ပြီးချားမှာအစိုးရပေးနိုင်တဲ့ကောင်းဆောင်ပြီးချားမှာကြည်ကြည်ကြံ့ကြံ့နဲ့အချိန်နဲ့နှိမ့်နှိုင်းရှင်နေမှုတွေကိုလုပ်ပြီးတော့အဲ့ဒီကနေတစ်ဆင့်သဘောတူကြက်ရအောင်ပေါ်ဆောင်နိုင်မှုဒါကြောင့်ဒီလိုအပ်နေတယ်လို့အဲ့ဒီသုံးသပ်ပါတယ်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုကကွန်ဆက်ပိုင်းကိုမေးချင်ပါတယ်ပြောမယ်ဆိုရင် ဒီအန်ဒီအပါဝင်မြန်မာအာဏာပိုင်ဘက်ကလည်းပင်လုံညီလာခံပင်လုံစိတ်သက်ပင်လုံသဘောတူညီချက်ဒါကိုအလေးထားပြောတယ်တိုင်းသားတွေဘက်ကလည်းပြောပါတယ်ပင်လုံစိတ်သက်ပင်လုံနှစ်တာရပြောတဲ့အခါကျတော့ဒီပေါ်မှာတကယ်ပဲတူတူညီညီရှိရလားကွဲပြားမှုတွေဘာတွေများတွေ့မိပါလဲအဲကျွန်တော်မြင်တာတော့ကျွန်တော်တို့ပေါ့လေဒီနေ့ပေါ့1900ရာ58ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ရဲ့အပိုက်
ခံစားစီရမယ်ဒါအပိုက်ခုနှစ်မှာပြောထားတယ်နောက်အပိုက်ဆက်နှစ်မှာကြတော့တောင်တန်းဒေသများအတွက်နေသွေးအုပ်ချုပ်ရေးတွင်ပုံမှန်အုပ်ချုပ်ခွင့်ကြာထမ်းခွင့်အပြည့်အဝရှိကြောင်းဘူအားဖြင့်လက်ခံတယ်လို့ဒါ1948ရဲ့ဗိုလ်ချုပ်ဆန်းကိုယ်တိုင်လက်မှတ်ရေးထိုးထားတာပါအောက်ကျင်းတဲ့သဘောကကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးရာပြီးကြတဲ့ကဒီပြည်လုံးစာချုပ်ရဲ့အပိုက်ခွင့်နဲ့အပိုက်ဆက်နှစ်ကိုဆောင်နိုင်ခြင်းလုံးဝမရှိသေးတာဟာအရှိအခြေအနေအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေပါတယ်။အဲဒီအတွက်ကြောင့်မလို့အဲ့ဒါကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့ဟောညှိနှိုင်းချက်ကိုလိုအပ်ပါတယ်။သဘောတူညီချက်တွေရအောင်လုပ်ဖို့လိုအပ်ပါတယ်။အမြန်ဆုံးပေါ်ဆောင်နိုင်အောင်လုပ်ဖို့လိုအပ်တယ်လို့အဲ့လိုသုံးသပ်ပါတ
ယ်။ဟုတ်ကဲ့ဒီကိစ္စမှာခုနကကိုဒေါက်တာရေမျိုးသိပ်ပြောတဲ့ထဲမှာအဲ့နှစ်ချက်ကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့ဆိုလို့ရှိရင်ဘာကြောင့်အဲ့လောက်ထိကြံ့ကြံ့နေရလို့မြင်ပါလဲ။ဘာတွေခက်ခဲများရှိပါလဲ။ဒါတော့ရေမျိုးသိမ်းဖုန်းပြန်ကြသွားတယ်တင်တယ်။အာကျွန်တော်ပင်တိုင်းဆွေးနွေးအာကျွန်တော်သွားရှင်နေလဲရှိနေတော့သွားရှင်နေကိုကျွန်တော်ဟိုညဆွေးနွေးမယ်ဆိုရဲမင်းများလို့သွားရှင်နေကိုကျွန်တော်အလှည့်ပေးကြပါလဲ။ကိုစလိုက်ပွေကွန်ဒီလိုင်းပေါ်မှာရှိပါတယ်။ကိုစလိုက်ပွေကွန်တူတူတူဆွေးနွေးမင်းများလို့ရပါတယ်
။ဟုတ်ကဲ့လက်ချထားရင်ဒီကိုကျွန်တော်တို့ကပြောလို့ရပါဘူး။ဒီဥစ္စာကအတမရောကိုကျွန်တော်တို့ကပြောရမှာဖြစ်တယ်။ဒီရန်ကြောင့်ဒီလိုမျိုးလာခံဆိုတဲ့ဥစ္စာကကျွန်တော် AMB နေနေတော့အားလုံးကပေးချင်တယ်။အဲတော့အခုသိရှိဖို့ပြင်နေဆိုတဲ့ဥစ္စာကဒီလိုမျိုးလားပိထောင်ရှိဆိုတဲ့ဥစ္စာကိုကျွန်တော်ပေါ်ဆောင်ခြင်းနဲ့ဆိုရင်တော့ဒီအကောင့်ချက်ရမယ်သိရှိဖို့ပြင်နေဥစ္စာကပထမဥစ္စာကတ္တဝါလေးပြရမယ်ဆိုတော့ပုံမှန်260ကိုကျွန်တော်တင်ဆက်ပြရမှာဖြစ်တယ်အဲ့ဒီဝန်ကြီးချုပ်ကိုပြည်ညွတ်တော်မတ်ဒီကတိစေပြည်ညွတ်တော်မတ်ဒီကရွေးချယ်ရမယ်လို့ပထမဥစ္စာတင်ဆက်ပြရမှာဖြစ်တယ်ဒီမှာတ္တဝါကပြည်ညွတ်တော်မတ်ဒီနေရာမှာနေရာစီမှာတမရိုရီဥပဒေပြီးပြီးအမတ်ကြီးကအဲ့ဒီလုပ်သိမ်းပြရမှာဖြစ်တယ်။အဲ့တော့အဲ့တော့လုပ်သိမ်းနေဆိုရင်တော့ဒီဒီတီလုံးကြီးကတော့အခြေခံမူတွေချက်မှတ်နေဆိုတဲ့အစမတိုင်ခြင်းမှာတစ်ထောက်ရှိပစ္စည်းပုံကိုဖေဒရယ်ခေါင်းစုတုံစာနဲ့အရင်ပြင်ဆင်ပြရမယ်ပြရမယ်ဆိုရင်တော့ကျွန်တော်တိုင်းတိုင်းတွေကယုံလာမှာဖြစ်တယ်။တော့ခြေမှအနေနဲ့တစ်ထောက်ပစ္စည်းပုံကိုလို့အဲ့ဒီဥစ္စာအရင်ပြင်ဆင်ပေးနေရှိနေတဲ့တိုင်းရင်းသားတွေကယုံနေလို့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆက်သွားရှိတူဖိတ်ခေါ်ချင်ပါတယ်ကိုတက်ခိုင်တူတူတူဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာဒီပြည်တော်စုအရေးဆိုတဲ့နေရာမဟုတ်ဗျာဒီသာသဖြင့်ပြည်တော်စုတိဆောက်တဲ့နေရာမှာဒီမီဒီယာကဏ္ဍဆိုတဲ့နေရာကပါဝင်တော့ဗျာအဲ့ဒီမီဒီယာကဏ္ဍအနေနဲ့ဒီဖက်ဒရယ်ပြည်တော်စုတိဆောက်ဖို့ရေးကိုဘယ်လိုနေရာကူညီပေးနိုင်မလဲပေါ့ဗျာဥပမာဟိုကြေညာတစ်ခုဖြစ်တယ်ကြေညာတစ်ခုဖြစ်တဲ့နေရာမှာအာဒီဖုန်းလေးတစ်လုံးနဲ့ကိုယ်ပဲသကားကိုဒီဘက်ကဒီဘက်ကိုပို့ဒီဘက်ကဟိုဘက်ကိုပို့ပြဿနာဖြစ်တဲ့ဆိုတဲ့အချိန်မှာနှစ်ဖက်လုံးအမှန်ကြီးပြမှာဒါမှမဟုတ်မီဒီယာနေနဲ့အမှန်ကသူတို့ပြောတဲ့အမှန်ဟုတ်ချင်မှာဟုတ်လိမ့်မယ်မီဒီယာနေနဲ့ဒါအမှန်မှလို့ချမှာပြပဲနဲ့တစ်ဖက်သကားကိုဟိုဘက်ပို့ဒီဘက်ကဟိုဘက်ပို့ဆိုပုံစံမျိုးမီလာလေးပင်းတဲ့ပုံစံမျိုးအဲ့ဒီလိုမျိုးလုပ်ထားရခေါ်ဒီပြည်တော်စုဘယ်လောက်မြန်ကျိုးရှိမလဲပေါ့မီဒီယာနေနဲ့ဒီပြည်တော်စုဟိုတစ်ဖက်နဲ့ ယုံကြည်မှုတည်ဆောက်ရေးမှာဘလောက်ဖြစ်အခုညီပေးနိုင်မလို့ပေါ့ဗျာအဲ့ဒီဟာလေးကိုဟိုမေးရဆွေးနေနေတာပါဟုတ်ကဲ့
ဟုတ်ကဲ့မီဒီယာရဲ့အခန်းကဏ္ဍကတော့ကျွန်တော်တို့ဘက်ပေါင်းစုံအမြင်တွေအားလုံးကိုတင်ပြတဲ့သဘောပါပဲကျွန်တော်တို့ကငုံချုပ်ပြီးလို့မရပါဘူးတကယ်တမ်းအဖြေထုတ်ရမှာနိုင်ငံရေးသမားတွေအဖြေထုတ်ရမှာပါဒါတော့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဒေါက်တာနိုင်အောင်ခုနကကိုနိုင်အောင်တို့ပြောသွားတဲ့အထင်းမှာကိုလေ့ကျက်တွေပေါ့နော်ဒီပြည်တော်စုနဲ့ပတ်သက်လို့ယူဆကိုလေ့ကျက်တွေရှိအဲ့တော့ဒေါက်တာနေအောင်တို့တောက်လျှောက်ဆွေးနွေးခဲ့ကြရတာရှိကျွန်တော်တို့ကြားခဲ့ဘူးပါတယ်မက်ထရိုထဒီညီလာခံတွေပါလုတ်ခဲ့တဲ့ခါကျတော့အဲ့တော့ကြားခဲ့တဲ့ common ground တွေတကယ်ဖြစ်နိုင်ရရှိတဲ့ common ground တွေဘာတွေများဖြည့်ထွက်ခဲ့တာရှိပါလဲ
ပြောမယ်ဆိုလို့ရှင်တော့ဒီ Ferrari ပြည်တော်စုကိုတွားရမယ့်အခြေခံမူရှိချက်ဆိုတာထွက်တာရှိတယ်အဲ့ဒီပေါ်မှာမှဒီ Ferrari constitution ပေါ်ဒီအဲ့လိုမျိုးဆွဲတာတွေရှိတယ်နောက်ပြီးတော့မှပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံတွေကိုဆွဲတာရှိတယ်အခြေခံယူဆချက်ကတော့ဘာလဲဆိုကျွန်တော်တို့အားလုံးသဘောတူတာကဒီတိုင်းသားတွေကသူတို့မှာမူလကိုပိုင်ပြတ်ထန်းမှုရှိတယ်ကိုပိုင်အာဏာရှိတယ်အဲ့ဒီကနေပြီးတော့မှအလဲပြောင်စုကိုဘလိုအာဏာတွေခိုးဝေပြီးလဲဆိုတဲ့ကိစ္စပေါ့ဆိုတော့အဲ့ဒီအခြေခံပေါ်မှာသွားတဲ့အတွက်ကြောင့်မလို့ဒီဆွေးနွေးမှုရအဆင်ပြေတယ်နောက်ပြီးတော့အားလုံးပါဝင်မှုပေါ့နော်အဲ့တော့ဒီထဲမှာဟိုဒီဥစ္စာပြောမယ်ဆိုလို့ရှိရင်ဒီယုံကြည်မှုတွေရှိလာတဲ့ဥစ္စာကဘာလဲဆိုတော့ဟိုလူမျိုးကြီးလွန်မမှုဆိုတာကိုပြောက်သွားအောင်လုပ်လိုက်ဖို့လိုတယ်။ကြာသနာမှနွားချမ်းသာရည်ရတယ်ဆိုတော့ဟိုဆန့်စုမဖြစ်အောင်လုပ်ဖို့လိုတယ်။အဲ့လိုလုပ်လာလို့ရှိရင်အတီးတီးကနေပြီးတော့ဒလူလာလာနဲ့ပြည်အောင်စုဆိုတာလည်းရှိဖို့လိုတယ်။နော်ခွဲထွက်ပွင့်နဲ့ပြောကြမလို့ဒလူမခွဲထွက်ချင်လို့လည်းအခုအတူတူပေါင်းလုပ်နေကြတာပဲ။အဲ့တော့ခွဲထွက်ဖို့စကားလည်းပြောကြမလို့ဘူး။နော်ခုနပြောတဲ့ come together ပေါ့။လာနေပါပြီဆိုတော့ဘာလို့ခွဲထွက်မှလာလို့မမေးတာလေဆိုသဘောမျိုးပေါ့ဆိုအဲ့လို sense မျိုးအဲ့လိုခံစားချက်မျိုးဖြစ်အောင်လုပ်ဖို့လိုတယ်။နောက်တစ်ခုကဒီခုနပြောတဲ့ဆိုလို့ရှိရင်ဒီဟိုပါပြောအာနာကိုရင်မှုတွေမှာလည်းဘလိုတွေလုပ်မယ်ဆိုတော့ဟိုအသေးစိတ်တွေဆွေးနွေးထားတာရှိပါတယ်နော်။ဆိုတော့ဟိုပြောချင်တာတော့တစ်ချက်တည်းမှပဲဘာတောင်ဖြစ်သွားစေလဲဆိုတော့အရင်တော့အင်္ဂလိပ်စကားလို့ပြောရင် federal ပေါ့။အာ federal ဆိုတဲ့စကားကြီးကဖဲချင်တဲ့ဥစ္စာတွေဖြစ်ပါတယ်။အဲ့ဒါကြောင့်မစာလုံးကိုပြအောင် federal ပေါ့ဗျာ။အတူတူဖက်ပြီးတော့သွားရမယ်ဆိုတဲ့သဘောမျိုးနဲ့ Federal ဆိုတဲ့စကားမျိုးတော့မှအခုပမာဏမှလည်းသုံးနေကြပါတယ်။အဲ့လိုစကားမျိုးတွေတောင်မှတိုင်းသားတွေရင်ထဲကနေပြီးတော့ကြီးကြီးကျယ်ကျယ်နစ်နစ်ကာကာနဲ့ထွက်လာတယ်။ဆိုတော့ဒီတစ်ခုလုံးကိုဒီပြောင်းလဲတစ်ခုလုံးငါတို့အားလုံးပိုင်နေဆိုတဲ့စိတ်မျိုးရောက်သွားတယ်ဆိုလို့ရှိရင်ဒီကြက်ကြက်လေးအားလုံးကျော်ဖြတ်လို့ရပါတယ်လို့ကျွန်တော်ပြောချင်တာပါ
။ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုလည်းတစ်ဆက်သေးမေးချင်ပါတယ်။ခုနကကိုနိုင်အောင်ပြောသွားတဲ့ထက်မှပါပါတယ်လူမျိုးကြီးဆိုတဲ့ကိစ္စ။အဲ့တော့ခုလက်ရှိကြုံနေရတဲ့ Ferrari ပြည်ထောင်စုတိဆောက်ရေးမှာလူမျိုးကြီးဝါဒလူမျိုးရေးဝါဒဒီလူမျိုးငယ်ဝါဒပေါ့နော်ဒီဟာတွေကကြုံနေရတော့မလားရှိနေရတော့မလားမြင်နေရတော့မလားဒေါက်တာရံမျိုးသိန်းအမြင်သိကြပါလဲ
ကျွန်တော်ကတော့ဒီတိုင်းလားလူမျိုးစုတွေနဲ့ကျွန်တော်ဒီတိုင်းလားတွေနဲ့ကြားမှာပေါ့လေဒီတိုင်းလားဆိုတော့ဒီအခြေပြည်လာတဲ့ဒီလူနားလည်းနေပြတ်တော့တဲ့ဒီလူနားလည်းနေလွဲချော်တဲ့အခြေအနေတွေကတော့လက်ရှိအခြေအနေအထိအရှိနေတဲ့လို့မြင်ပါတယ်အဓိကကတော့လွတ်လပ်ရေးချပြီးတည်းကစပြီးတော့အရှိအခြေအနေအထိဒီမြမာခေါင်းဆောင်အဆက်ဆက်ဟာအင်္ကာကြောင့်မှာပေါ်ပြထားတဲ့တန်ရာဥစုတွေရဲ့ကားပိုင်ခြင်းတွေအခွင့်အရေးတွေကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြတ်ခန်းခွင့်တွေကိုနိုင်ခြင်းမရှိတာဟာအဓိကအဟံတာတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီဟာဒီအတွက်ကြောင့်မလို့လက်ရှိ
ဒေါက်တာရံမျိုးသိန်းဖုန်းကျသွားပါတယ်ကျွန်တော်ဒေါက်တာနေအောင်လည်းပြန်ပြီးကြပါတယ်ခုနကကျွန်တော်မိတဲ့မိကုန်ပါပဲဒီလူမျိုးကြီးဝါဒလူမျိုးကြီးဝါဒဘလောက်ထိပြင်းထန်တဲ့မြန်မာနိုင်ငံထဲမှာရှိနေတုန်းလဲဖရပီးတော့ဟုတ်ကဲ့
ရှိပါတယ်အဲ့ဒါကဒီလူမျိုးလက္ခဏာတွေမကဘဲနဲ့ဒီဘာသာရေးရပေါ့တော့ဒီဘာလဲဟိုဒီလူနည်းစုတွေပေါ့ဗျာဘာသာရေးရပြီးလူမျိုးရေးရပြီးအဲ့မှာဖြစ်နေမှုရှိဥပမာဆိုရကြအခုတော်တော်ဆယ်ပဲကြောင့်မဆိုလို့ရှိရင်ဟိုဗါမိုးပြင်းနေမှာဘောကျုပ်နာမည်နဲ့တရားတက်တဲ့ကိစ္စအခုလာကုန်မှာဟိုဘောကျုပ်ကျုပ်တို့လုပ်တဲ့ဆိုတဲ့ကိစ္စအစရှိရင်ပေါ့နော်ဆိုတော့အခုကိုပြီးခဲ့တဲ့ရုပ်ကောက်တင်မှာကြည့်လို့ရှိရင်မိုးပြင်းနေမှာဆိုလို့ရှိရင်ကာလန်ပေးရမျိုးကြီးအားလုံးကပမာအများစုတွေဖြစ်တဲ့ဥစ္စာတွေဖြစ်သွားပြီအခုကချင်းပြည်နယ်မှာဆိုမြေကြီးနားမှာပမာအများစုဖြစ်သွားတယ်ဟိုဆိုတော့အဲ့လိုမျိုးဟာမျိုးတွေမှာအဲ့လိုဗာမနိုင်ဇေးရှင်းမှာပမာမှုပြုခံရတယ်ဆိုတော့စိတ်မျိုးတွေရရှိတယ်နောက်ပြီးတော့ဥပမာဆိုလို့ရှိရင်ခရစ်စတန်ဟိုဘာလဲဒီဘာသာငယ်တွေကဟိုကိုကိုရလုပ်တဲ့ဆိုရင်ကြိုးစားနာရှိတယ်။ဒါပေမဲ့ဘာသာငယ်တွေရဲ့ကိုကိုရကိုလာဟိုဖုန်ကြီးရောက်ဆောက်မယ်ဇေဒီဆောက်မယ်ဆိုလို့ရှိရင်အားလုံးအတည်ပြီးတော့မှဒါဟိုအများမမလူမျိုးအများဆုံးမပြောကြဘူး။အစားရှိတဲ့ပြည့်ဟိုဖိနှိပ်ခံရတဲ့နှိမ်ချခံရတဲ့ဆိုတော့စိတ်မျိုးကတော့ရှိနေတာအမှန်ပဲ။နောက်ပြီးတော့နောက်တစ်ခုကဘာလဲဆိုတော့ဒ ါလူမျိုးရရနောက်တစ်ခုကဒီကျွန်တော်ခဏခဏပြောတဲ့စကားရှိတိုင်းသားတွေကလေသူစိတ်ထဲမှာဘယ်လောက်ဖြစ်လဲဆိုငါတို့ကဟိုဘယ်စစ်တမ်းမှမလာရင်ငါတို့ကငင်းကြမ်းတယ်ဘာမှမလိုဘူးဆိုတော့အထီတောင်မှကိုကနာနာကြီးကြီးဖြစ်ကြတာလည်းရှိတယ်ဆိုတော့အဲ့လိုဟာမျိုးတွေမှာလာပြီးတော့ဖြစ်ဖြစ်တဲ့စစ်တပ်ဆိုလို့ရှိရင်သူတို့နားလည်တာကပါဆိုဗမာစကားတွေဗမာလို့ပဲထင်တာလေဆိုတော့အဲ့လိုဟာမျိုးတွေကသူတို့တောင်လျှောက်ကလာဟိုဗာလဲဟိုဆွေးစည်းမျိုးဆက်နှစ်ချောက်ဆက်လောက်ဒီပါတော့အခုဆို generation 3ခုလောက်ရှိပြီတော့ခံစားရတဲ့ဟိုနာကြီးမှုကဟိုများတယ်ပေါ့နော်တစ်ဖက်ပါလဲဒီကျွန်တော်ကိုယ်တိုင်ပါဗမာအများစုနေရကျွန်တော်လည်း260လောက်ကြီးအတူနေလာပြီးတဲ့ခါကျမှဟိုအကုန်လုံးအတူတူပဲဆိုတော့ခံစားချက်ကဖြစ်တယ်ဒါပေမဲ့တကယ်တမ်းသွားကြည့်လို့ရှိရင်အထက်ထဲမှာရင်ထဲမှာကြံနေတဲ့ခံစားချက်တွေအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်နားလည်အောင်လုပ်ဖို့လိုတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့လူမျိုးငယ်တွေလူနည်းစုတွေကခံစားချက်တွေကိုကျွန်တော်ဝင်မကြည့်နိုင်ဘူးပဲနဲ့ငါတို့အများစုပဲဆိုတော့စိတ်နဲ့ငါတို့ဖြစ်ချင်တဲ့ပြည်အောင်စုဆိုတဲ့ဥစ္စာမျိုးပုံများတယ်လို့ထင်တယ
်ဟုတ်ကဲ့ကျွန်တော်10မိနစ်လောက်ပဲချိန်ရပါတယ်ကျွန်တော်နောက်ဆုံးမိကွန်းဒေါက်တာနိုင်အောင်ပဲမိလိုက်ချင်ပါတယ်အခုလိုမျိုးခုနကအဟန့်တားတွေအနှောက်တားတွေမျိုးစုံကြုံရတဲ့အချိန်မှာပဲဆရယ်ပြောင်စုမြန်မာနိုင်ငံမှာတိဆောက်နိုင်ဖို့မျှော်လင့်ချက်ကရှိရလားခင်ဗျတကယ်တမ်းတူညီနေတဲ့ common ground ရှိရလား
ရှိပါတယ်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့အခုဆိုလို့ရှိရင်တိုင်းသားတွေအားလုံးကကိုကပြောင်စုကြီးနဲ့အတူတူဆက်နေရမယ်ဆိုတဲ့ခံစားချက်မျိုးစုံချက်မျိုးရှိတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လိုလိုလားလားနဲ့အခုတွဲဆောင်ဆွေးနွေးပွဲအဖြေရှာရေးကိုသွားနေကြတာပဲအဲ့လိုပဲကျွန်တော်မြင်တာတော့ဗမာပြည်ထဲမှာလည်းတိုးတက်တဲ့ဒီဗမာလူငယ်တွေတော့အားလုံးကလည်းအခုတပြေးပြေးနဲ့ဖယ်ပြောလက်ခံလာကြတဲ့ဥစ္စာကြီးနောက်ပြီးအနည်းဆုံးတော့ဗျာဟိုစစ်တပ်ကောင်ဖြစ်ဖြစ်ဒီနိုင်ငံရေးပါတီအဖြစ်ဖြစ်အခုပြည်လုံးကြီးလာမှာဒီ Federal Democratic ပြောင်းစုတိဆောက်ရမယ်ဆိုတဲ့ဥစ္စာမျိုးရှိတယ်ဒါပေမဲ့ Federal Democratic ပြောင်းစုဘလို့တိဆောက်ရမယ်ဆိုတဲ့နီးနာတော့ကွာနေတာပေါ့နော်ဟိုဘဒူကအနာအဓိကပိုင်တာလဲဆိုတဲ့အမြင်တွေတော့လွဲနေတာပေါ့နော်ဆိုတော့အဲ့ဒါကြီးကညှိနှိုင်းဖြေရှာမယ်ဆိုရင်ရတာရှိတယ်နောက်ကျွန်တော်မြင်လာတော့တိုင်းရင်းသားတွေကိုခွဲထက်မှာပဲခွဲထက်မှာပဲဆိုတဲ့စိုးရိမ်စကြီးတွေနဲ့သွားလုတာသူတို့ရင်ဝါဝပေါလာမဲ့လက်တွေကိုကမ်းလာမဲ့လက်တွေကိုစောက်စောက်ကမ်းတယ်လို့ဖြစ်နေတယ်။အဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးလို့ကျွန်တော်ကဟိုပြောချင်ပါတယ်။အဲ
့
တော့အနည်းဆုံးတော့တိုင်းရင်းသားတွေစိတ်ထဲမှာဒန်တူရည်တူဖြစ်တယ်လို့ခံစားရအောင်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်ဒါလည်းကြော်သက်လို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းလေးလိုက်စီစဉ်အချိန်လေးဆစ်သွားလို့ပါ။အဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာနိုင်အောင်နဲ့ဒေါက်တာရံမျိုးသိန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒေါက်တာရံမျိုးသိန်းဖုန်းလိုင်းခန်းနာပြတ်သွားတဲ့အတွက်လည်းကျွန်တော်တို့တောင်းပန်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒိုင်းလေးလိုက်စီစဉ်ကိုတော့ဒီမှာပဲရန်နာခွင့်ပေးပါခင်ဗျာ။
ဒီကစားဝင်လိုက်တဲ့သူကိုသားညုံအစီအစဉ်တင်ဆက်တဲ့တိုင်းလေးလိုင်းရှင်နေခန့်ကိုကြားခဲ့ရတာပါရှင်။ POA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့52ဒီဂရီကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခုတော့ကြန့်ရှိနေတဲ့အချိန်တွင်တဲ့အချင်းချုပ်ကိုကောင်းလင်းကပြောပြပေးပါဦ
း။ဒီကိန်းဘက်ကမှမဲခန့်ဆွေးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်မဲ့ခြေနေကိုရှောင်ရှားနိုင်မှုအစိုးရအသုံးစီဆွေးနွေးညှိနှိုင်းနေတဲ့လွှတ်တော်ကိုယ်စားလှယ်ရှားမူအားဖြင့်သဘောတူညီချက်ရရှိထားရမယ်တမန်တော်နဲ့ထရန့်ကလက်ခံမခံဆိုတာကတော့ရှင်းရှင်းလင်းလင်းရှိသေးပါဘူးသဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားလှယ်လူသိရှင်များထုတ်မပြောသေးပေမဲ့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့တိုင်းတီဆောက်ဖို့ဒေါ်လာ 1.4 ဘီလီယံသုံးဆမဲ့အစီအစဉ်ပါဝင်တဲ့အကြောင်းလဲလွှတ်တော်တာဝန်ရှိသူတွေကပြောဆိုထားပါတယ်တမန်တော်ထရန့်ကတော့နယ်စပ်မှာတိုင်းတီဆောက်ဖို့ဒေါ်လာ 5.9 ဘီလီယံအသုံးစီတောင်းခံထားတာပါဒီချိန်ထဲမှာပဲမနေ့ကကသမ္မတထရမ်မင်းကွန်းပြောခဲ့တဲ့တက်ဆက်ပြည်နယ်မှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတိုင်းကမဲ့သမ္မတရဲ့အစီအစဉ်ပေါ်စန့်ကျင်သူတွေနဲ့ကန့်ကွက်သူတွေရဲ့ဆန္ဒပြပွဲတွေလည်းမီတာ200လောက်သာချပြီးကျင်းပခဲ့ကြပါရဲ့။ကြားပြည်နယ်လွယ်ကောင်မြတ်မှာပေါ်ကျောင်းဆန်ချေရုပ်စိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲကရာဘာကြီးစံနေသုံးနေနေခဲ့ပါရဲ့။ဒီကရရဲတွေမှာတော့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရတဲ့တချို့လူရှာသူကရင်နီလူငယ်တွေကိုပြန်လွတ်ပေးရေးပါဝင်ပြည်နယ်ဆွေးရကပေါ်ကျောင်းဆန်ရုပ်သူစိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရလူအုပ်ထဲကိုရဲတပ်ဖွဲ့ဝင်တွေကရာဘာကြီးစံနေသုံးပြစ်ခတ်နေနေမှုကြောင့်ထိခိုက်ဒဏ်ရာသူ20ထက်မနည်းရှိခဲ့ပါရဲ့။အိန္ဒိယနိုင်ငံ New Delhi မြို့ကစစ်ရေးတပ်သားတဲ့တဲခုခံတစ်ခုမှဒီကနေ့အယုံမတက်မီအချိန်မိလာမှုကြောင့်လူ18ယောက်သေဆုံးပြီးမြန်မာအမျိုးသမီးတူဦးပါဝင်လူ4ယောက်ဒဏ်ရာရရှိသွားပါတယ်
။တရင်အချင်းချက်ကိုကောင်းလင်းကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်မူကကိုဇော်ဝင်းလိုင်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းမစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနောင်လောပါ။
This program has come to you from the Voice of America, Washington.